Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မေလ10ရက်ဗိုလ်တုံးနေ့ညပိုင်း VOA စီစဉ်တွေကိုမေကန်ပြာစုမြို့တော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းဒိုမီတာ24.25/32တူကနေတရထုံးလွှင့်ပေးနေပါတယ်။ကျွန်တော်ဤတန်းစမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ပြည်သူ့စုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားမှု James Comey ပေါ် Democratic Republican Party နှစ်ဖက်စလုံးကတစ်ဖက်မှာတယောက်မှအယုံကြည်မရှိတော့ဘူးဆိုပြီးသမ္မတ Donald Trump ကပြောဆိုလိုက်ပြီးယာယီကထုတ်လိုက်တဲ့သူ့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုလိုက်ပါတယ်။တောင်ကိုရီးယားမှာဒီကနေ့ချန်သစ်စာချိန်ဆိုပြီးသမ္မတဖြစ်လာတဲ့မွန်ချင်ရင်ကပြည်ရင်းပြည်ပပြည်ရင်းပြောင်းလဲရေးလှုပ်ဆောင်မှုကတိပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတည်ငြိမ်ထိုင်တဲ့သူချင်းချန်ပြေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းပြီးမှတော့တာရှင်နေနာဆင်ကြားမှာကဗုဒ္ဓဘာသာဝင်ဖုန်းကြီးတွေနဲ့ပြည်သူကြားမှာမနေ့ညကရန်ကုန်မှာရုံးရင်းစကပ်ဖြစ်ခဲ့ရတဲ့ဆက်ဆက်ပြီးတော့မွ슬လင်စံကြီးအတွင်ဆောင်တဲ့တင်းမာမှုတွေကိုဖြည့်ရှင်းဖို့အတွက်မြန်မာနိုင်ငံလှုပ်ဆောင်မှုကိုအမေရိကန်ကဖိအားပေးသွားမယ်ဆိုတဲ့အကြောင်းကို
Burma is a member in good standing of ASEAN. They're obviously majority Muslim countries within ASEAN.
မြန်မာနိုင်ငံဆိုင်ရာသံအမတ်ကြီးဟောင်းဒရိုက်မရှာကခုလိုပြောသွားတာကိုမကြခင်မှာပြည်သူနားဆင်ကြမှာပါ။ဒါပြင်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာအင်္ဂါနေ့ညပိုင်းတုန်းကမိုင်းတလုံးပေါက်ကွဲတဲ့တဲ့အပြင်စကိုင်းပညာရေးကောလိပ်အရေးနဲ့ပတ်သက်ပြီးတော့ရန်ကုန်မှာကျောင်းသားတွေဆန္ဒပြတဲ့တဲ့ဆရာတွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်းဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာတဲ့တွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားပါမယ်ရှင်။
အမေရိကန်ပြည်သူ့စုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားမှု James Comey ပေါ် Democratic Republican Party နှစ်ဖက်စလုံးကတယောက်မှအယုံကြည်မရှိကြတော့ဘူးလို့သမ္မတ Donald Trump ကပြောဆိုလိုက်ပြီး FBI ကြီးကဲကိုယာယီကထုတ်ပြန်ဖို့သူဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုလိုက်ပါတယ်။ပိုပြီးလုံလံကြိုင်နိုင်မဲ့သူ FBI ရဲ့အခန့်ကဏ္ဍကိုပြန်လည်မြင့်တင်ပေးနိုင်မဲ့သူတရားရုံးနဲ့အစားထုတ်သွားမယ်လို့လည်းဒီကနေ့မနေ့ပါပဲသမ္မတက Twitter Internet လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ဝန်ခံသူတွေကတော့နိုဝင်ဘာအမေရိကန်သမ္မတယူကပွဲမှာရုရှားကကြောင်းဝင်နှောက်ယှက်ခဲ့တယ်လို့ဆိုတဲ့စွပ်စွဲချက်တွေနဲ့သမ္မတရဲ့လက်ထောက်တွေဆက်နွယ်ပတ်သက်မှုရှိမရှိ FBI ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့မင်းကုန်ထုတ်เสียဖြစ်လာနေတဲ့အကြောင်းပြောဆိုနေကြပါတယ်။သမ္မတ Trump ရဲ့မနေ့ကထုတ်ပြန်ချက်မှာတော့ FBI ညွှန်ကြားမှုကော်မတီကထိထိရရဥဆောင်နိုင်စွမ်းမရှိသူဖြစ်တာဝန်ကချက်ချင်းရစဲတဲ့အကြောင်းခက်ပြက်ပြက်ဖော်ပြထားတာပါ။ FBI ညွှန်ကြားမှုတွေဟာစနစ်တကျတာဝန်ထမ်းဆောင်ဝင်ရှိပြီးယာယီကဖိရှားခံရတဲ့ကော်မတီကတော့လွန်ခဲ့တဲ့၄လကမှတာဝန်ပေးခံထားရတာပါ။FBI ကြီးကဝန်ထမ်းတွေနဲ့ကယ်လီဖိုးနီးယားပြည်နယ်မှာတွေ့ဆုံနေစမှာပဲယာယီကဖိရှားခံရကြောင်းသိခဲ့ရတာဖြစ်ပါတယ်။ရုံးမြင့်တညာသတင်းတွေမှာယာယီကဖိရှားခံရတဲ့အကြောင်းရုတ်တရက်တွေ့ခါစားမှာသူကိုယ်တိုင်တော့မယုံခဲ့ဘူးလို့လည်းသတင်းတွေကဖော်ပြပါတယ်။ယာယီကဖိရှားခံရတဲ့ကိစ္စနဲ့ပတ်သက်လို့ FBI ကြီးကဟောင်းကဒီဆုံးတရားလူသူရှင်ကြားမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိသေးပါဘူး။ယာယီကဖိရှားလိုက်တဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှင်းလင်းချက် Jeff Session နဲ့လက်ထောက်ဖြစ်သူတွေရဲ့စာရင်းမှာဖော်ပြထားပြီး FBI ညွှန်ကြားမှုကဥပဒေကိုလိုလိုသုံးခဲ့တယ်လို့လည်းဆွဆွဲထားပါတယ်။လက်ထောက်ရှင်းလင်းချက် Lord Rosenstein ရဲ့စာထဲမှာတော့ညွှန်ကြားမှုကကော်မတီကသမ္မတယူကပ်ပွဲမှာသမ္မတထရန့်ရဲ့ပြန်ပြန်နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ရဲ့အီးမေးလ်အသုံးပြုမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာကြီးကြီးမားမားအမှားယွင်းတွေလုပ်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဝန်ကြီးဟောင်း Clinton ကိုအရေးမြူတင်မှုလို့ဆုံးဖြတ်ခဲ့တာရှင်းနေချုပ်ရုံးရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်ခဲ့တယ်လို့လည်းပြောဆိုခဲ့တာပါ။ဒါမှမဟုတ်နိုဝင်ဘာအမေရိကန်သမ္မတယူကပ်ပွဲမှာတိုင်ပြီးလတွေအတွင်းဖြစ်ပွားခဲ့တဲ့ဖြစ်ပျက်နဲ့ပတ်သက်လို့အခုချက်မှာဘာကြောင့်အရေးယူရတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိလာပါဘူး။
American နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ Russian နိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့ဒီကနေ့ပုတ်ထုံးနေ့ American နိုင်ငံခြားရေးဌာနမှတွေ့ဆုံဆွေးနွေးကြတဲ့အခါမှာတော့ Syria နဲ့ Ukraine နိုင်ငံတို့အရေးနှစ်နိုင်ငံကြားကွဲပြားချက်တွေကိုအဓိကဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။ဒီနောက်ပိုင်းမှာတော့ American သမ္မတ Donald Trump နဲ့လည်းအင်ပီရိုမှာတွေ့ဆုံမှာပါ။အခုခီးစဉ်ကတော့2013ခုနှစ်နောက်ပိုင်း Russian နိုင်ငံခြားရေးဝန်ကြီး Sergey Lavrov ရဲ့ပထမဆုံး American ခီးစဉ်ဖြစ်ပါတယ်။ကလင်းငယ်တွေအပါအဝင်ရပ်သားတွေအပေါ်စီးရီးယားတပ်ဖွဲ့တွေကဓာတုလက်နက်တုံးတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆဲချက်တွေထွက်ပေါ်ပြီးနောက်ပိုင်းစီးရီးယားလေရင်ကွင်းတစ်ခုအပေါ်အမေရိကန်တို့ဘုံးကျဲတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးတင်းမာမှုတွေတိုးလာတဲ့ပြီးခဲ့တဲ့လတုန်းကလည်းအမေရိကန်နဲ့ရုရှားနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေရုရှားနိုင်ငံမော်စကိုမြို့မှာတွေ့ဆုံဆွေးနွေးခဲ့တာပါစီးရီးယားပြည်တွင်းစစ်ရဲဆဲပြီးစီးရီးယားပြည်သူတွေအတွက်အစိုးရတစ်တရဖော်ဆောင်ပေးနိုင်တာလို့မျိုးအခုအပြောင်းတစ်ခုအတွက်နှစ်ဖက်တို့ဆွေးနွေးကြပွဲရှိပေမဲ့လည်းအခြေအလဲဆွေးနွေးကြတဲ့အခါမှာတော့သဘောတူညီချက်တစ်ခုကိုထွက်လာလမ်းမမြင်ဘူးလို့အမေရိကန်တန်မဟောင်းအလက်ဇန္ဒားဘတ်ဘောင်းကပြောပါတယ် နာဂတ်ဆီးရီးယားမှာသမရဘာရှားအယ်အာဆတ်ကိုပါဝင်ခင်းနဲ့ပတ်သက်ပြီးအဓိကမပြေမလည်ဖြစ်မဲ့အနေအထားလို့သူကသုံးသပ်ပါတယ်။အမေရိကန်နဲ့နိုင်ငံအများအပြားကဆီးရီးယားသမရယာရုကဖယ်ပေးရမယ်လို့ပြောဆိုထားပြီးမဲ့ရုရှားဘက်ကတော့ဆီးရီးယားသမရကိုထောက်ခံထားတာဖြစ်ပါတယ်။
အမေရိကန်နဲ့နောက်နိုင်ငံကမဟာမိတ်တွေကရုရှားနိုင်ငံကစိုက်ဘာအင်တာနက်တိုက်ခိုက်မှုတွေကိုတုံ့ပြန်နိုင်မဲ့နည်းလမ်းတွေကိုရှာဖွေနေစေဖြစ်ကြောင်းအမေရိကန်စစ်ပဆိုင်ရာထိတ်တန့်ရာရှိသူကပြောဆိုလိုက်ပါတယ်။ဒီမိုကရေစီအခြေခံတွေကိုတက်ခတ်ဖို့ရုရှားကဆက်လက်ကြိုးပမ်းနေစေဖြစ်တယ်ဆိုတာကိုပြည်သူ့သမ္မတရွေးကောက်ပွဲတွေမှာတွေ့ခဲ့ရတဲ့အကြောင်းအမေရိကန်စိုက်ဘာအင်တာနက်ကုကဲဌာနတမှုကလွှတ်တော်အမှတ်တွေကိုမနေ့တုန်းကပဲသတိပေးပြောကြားလိုက်တာဖြစ်ပါတယ်။ရုရှားရဲ့လုပ်ရက်တွေကိုသတိပြုမိခဲ့ပြီးတဲ့နောက်အမေရိကန်ဆိုတာတာဝန်ရှိသူတွေကပြင်သစ်အာဏာပိုင်တွေထံကြိုတင်ပြေခဲ့တဲ့အကြောင်းအမေရိကန်ရေတပ်ဖွဲ့ချုပ်ကြီးမက်ကယ်ရိုဂျက်စ်ကထပ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီကိုပြောဆိုခဲ့တာပါ။ရုရှားရဲ့လုပ်ရက်တွေကိုစောင့်ကြည့်ထောက်လှမ်းရမှာပြည်ထောင်နိုင်ငံကဆက်သွယ်အခြေခံလုပ်ငန်းတချို့ကိုဖောက်ထွင်းမှုကြိုးပမ်းနေတာတွေ့ရတဲ့အကြောင်းနဲ့တွေ့ရှိတဲ့အခြေလက်တွေကိုပြည့်ရပြီးကုညီနိုင်ငံရှိရင်လည်းကုညီဖို့ကမ်းလှမ်းခဲ့တဲ့အကြောင်းပြည်သစ်တော်ဝင်ရှိသူတွေကိုပြောကြားခဲ့တယ်လို့လည်းဆိုပါတယ်။ပြည်သစ်သမ္မတရွေးကောက်ပွဲမှာအနိုင်ရသွားခဲ့တဲ့အမေရိကန်မက်ခရွန်ကိုပြစ်မှတ်ထားပြီးရုရှားအင်တာနက်ဟက်ကာစီကတက်ခိုက်ဖို့ကြံစီခဲ့တာကိုအမေရိကန်စိုက်ဘာအင်တာနက်ကာကွယ်ရေးဌာနတာဝန်ရှိသူတွေထောက်လှမ်းတွေ့ရှိခဲ့တာဖြစ်ကြောင်းလည်းဗိုလ်ချုပ်ကြီးရောဂျက်စ်ကပြောဆိုခဲ့တာပါ။ပြည်သူ့သမ္မတရွေးကောက်ပွဲမှာအလယ်လက်ဝါရီမက်ခရွန်နဲ့လက်ရဆုံးဝါရီမဲလပန်တို့တကြောပြန်ရှင်းပြခဲ့ကြတဲ့ရွေးကောက်ပွဲကိုစဖို့36နိုင်အလိုမှာပဲတရင်ချက်လက်တချို့နဲ့တူလှုပ်ချင်ဖန်တီးထားတဲ့မှတ်တမ်းတွေကိုအင်တာနက်ဟက်ကာစီဖွင့်ချခဲ့တာပါ။ဒီနောက်မှာတော့အမေရိကန်သမ္မတရွေးကောက်ပွဲမှာကြုံရရတယ်လို့ပြည်သူ့သမ္မတမက်ခရွန်ရဲ့စီရင်ရေးအဖွဲ့ကိုအင်တာနက်ဟက်ကာတွေဖောက်ထွင်းတိုက်ခိုက်ခံရပြီးတရင်ချက်လက်အမြောက်များပေါက်ကြားခဲ့တဲ့အကြောင်းပြည်သူ့ရွေးကောက်ပွဲကော်မရှင်ကလည်းအတိအပြုပြောဆိုခဲ့ပါတယ်
။အမေရိကန်နောက်ပိုင်းဝါရှင်တန်ပြည်နယ်ကနျူကလ িয়ার ဆက်ယုံနေရာကမြောက်လှန်ကောင်းတဲမှာရေဒီယိုတက်တီကျွဆွန့်ပစ်ပစ္စည်းတွေအပြည့်တင်ထားတဲ့ရင်တွဲတွေမှောက်ခဲ့ပြီးနောက်မှာတော့ယာနဲ့ချီတဲ့အလုံသမားတွေကိုလုံခြုံရေးအခအကွယ်ယူချဖို့မနစ်အင်ကာနေကညွှန်ကြားခဲ့ရပါတယ်။တောင်ဝရှိသူတွေစစ်ဆေးချက်အရာဟန်ဖို့နျူကလ িয়ার ဆက်ယုံတပ်မှန်နေမြေတွင်ရေဒီယိုတက်တီကျွတ်တ်တွေဆင့်ထွက်မှုမရှိပါဘူး။နောက်နျူကလ িয়ার ဆွန့်ပစ်ပစ္စည်းတွေမှောက်ကြခြင်းမှာမြေအောက်ဥမင်လိုင်ကောင်းအထွတ်မှလည်းအလုပ်သမားတွေမရှိခဲ့ကြပါဘူး။မတော်တဆဖြစ်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ဒုတိယကမ္ဘာစစ်ကိုအဆုံးသတ်ခဲ့တဲ့နျူကလ িয়ার ဘုံးကိုထုတ်လုပ်ဖို့ပလူတိုနီယံတွေကိုအခုဟန်ဖို့နျူကလ িয়ার ဆက်ယုံကနေထုတ်လုပ်ခဲ့တာဖြစ်ပါတယ်။နောက်ဆုံးနျူကလ িয়ার ဓာတ်ပေါင်းဖို့ကတော့1989ခုနှစ်မှာပိတ်ခဲ့တာဖြစ်ပေမဲ့နျူကလ িয়ার ဆွန့်ပစ်ပစ္စည်းလစ်တာတန်းနဲ့ချီပြီးစက်ရုံလောင်ကန်တွေထဲမှာရှိနေသေးတာဖြစ်ပါတယ်။ပုံမှန်ရှင်းလင်းစစ်ဆေးရေးလုပ်တာမှာအခုလိုနျူကလ িয়ার ဆွန့်ပစ်ပစ္စည်းတွေရိုးစိတ်နေတာကိုတွေ့ကြရတာဖြစ်ပါတယ်။1980ပြည်လွန်နှစ်တွေကစလို့ဒီနျူကလ িয়ার ဆက်ရုံမှာအကြီးအကျယ်ရှင်းလင်းမှုတွေလုပ်နေတာဖြစ်ပြီးတစ်နှစ်ကိုကုန်ကျစရိတ်ဒေါ်လာ2ဘီလီယံရှိပါတယ်။ရှင်းလင်းရေးလုပ်ငန်းက2060ပြည်နှစ်အထိကြာမြင့်နိုင်ပြီးကုန်ကျစရိတ်ဒေါ်လာ100ဘီလီယံကျော်ကျမယ်လို့ခန့်မှန်းထားကြပါတယ်ရှင
်။ UAE American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဆိုင်ဒိုမီတာ24 kHz 1239ဆိုင်ဒိုမီတာ25 kHz 1196ဆိုင်ဒိုမီတာ32 kHz 9325ဆိုင်ဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာဆိုင်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ပေါ်ထူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့တောင်ကိုရီးယားနိုင်ငံသမရယူကောက်ပွဲတမိုင်းမှာပထမဆုံးအချိန်မဲအများဆုံးနဲ့အပြတ်သက်နိုင်ရခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲသမရသစ်ဖြစ်မွန်ချွန်ရင်ချန်သစ်စာချိန်ဆိုလိုက်ပါရဲအားရလိုက်စားမှုတွေနဲ့ဆက်နွယ်တဲ့ဆွဆွဲချက်တွေနဲ့သမရဟောင်းပတ်ကွန်ရဲ့ယာရုကဖယ်ရှားခံခဲ့ရပြီးတဲ့နောက်ကျင်းပခဲ့တဲ့ဂျာပြတ်ယူကောက်ပွဲမှာကိုရီးယားဒီမိုကရက်တစ်ပါတီခေါင်းဆောင်လစ်ဘရယ်ဝါဒီသမရအနိုင်ရခဲ့တာပါဒီကနေ့လွှတ်တော်ကကျန်းသစ်စာချင်းဆိုပွဲအခမ်းအနားမှာတော့အစိုးရတွင်ကအချင်းပြက်ချစားမှုတွေကိုအဆုံးသတ်အောင်လုပ်ဖို့ကတိပြုခဲ့ပါတယ်။သမားရဲ့ဩဇာအာဏာကိုထိန်းချုပ်နိုင်မှုကော်ပိုရေးရှင်းကြီးတွေမှာသမားရဲ့လုပ်ရက်တွေကိုနှိမ်နင်းမှုပညာရေးနဲ့အလုပ်ကံရရှိအစိုးရကတွန်းမြင့်တုံးဆွဲသွားဖို့ရှိတယ်လို့ချမ်းသာတဲ့သူတွေကိုအခွင့်အရေးတိုးကောက်ဖို့စရည်ပြုရင်ပြောင်းလဲရေးစီစဉ်နေလှုပ်ဆောင်သွားဖို့လည်းကတိပြုခဲ့တာပါ။ရန်ဖက်မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးတက်အောင်လုပ်ဖို့အစဉ်အသင့်ရှိနေတယ်လို့တောင်ကိုရီးယားမှာခြေတင်ဖြစ်စရာကြုံရတဲ့အမေရိကန်ရဲ့မစ်ဆိုင်းတုံးရန်ကာကွယ်ရေးစနစ်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်ငံတို့နဲ့ဆွေးနွေးညှိနှိုင်းလိုတယ်လို့လည်းပြောဆိုခဲ့ပါတယ်။အမျိုးသားလူညီညွတ်ပြည်ထောင်စုအများဆုံးဖြစ်ရှင်းသွားဖို့ရှိတယ်လို့ကိုရီးယားကျိုးဆက်မှာငင်းချင်းရရှိအောင်အတက်နိုင်ဆုံးကြိုးပမ်းမှာဖြစ်တဲ့အကြောင်းနဲ့လိုအပ်ရင်ဝါရှင်တန်အထိသွားမှာဖြစ်တယ်လို့တရုတ်နိုင်ငံဘေကျင်းမြို့တော်နဲ့ဂျပန်နိုင်ငံတိုကျိုမြို့တော်တွေသာမကဖြစ်နိုင်မယ်ဆိုရင်မြောက်ကိုရီးယားမြို့တော်ပျုံယမ်းအထိပါသွားမှာဖြစ်တဲ့အကြောင်းသမ္မတတက်ကကြေညာပြောကြားခဲ့တာပါ။သ မရွေးကောက်ပွဲမှာပြန်ဖက် conservative ဝါဒီဟောင်ဂျွန်ဖျိုးနဲ့အလဲလက်ဝါဒီအန်ချွန်ဆိုးတို့ကိုရှင်းပြနိုင်ရခဲ့တဲ့တမရတဲ့မွန်ချွန်အင်းရဲ့ဒီမိုကရက်တစ်ပါတီဟာကိုယ်စားလှယ်299နေရာရှိတဲ့လွှတ်တော်ထဲမှာ119နေရာရရှိထားပါတယ်။လွှတ်တော်ထဲမှာတခဲနဲ့လွှမ်းမိုးမထားနိုင်ပေမဲ့တမရတဲ့အင်းနဲ့တခြား liberal ဝါဒီပါတီငယ်ရဲ့ထောက်ခံမှုနဲ့အတူမူဝါဒတွေကိုအကောင့်ထက်ဖွင့်နိုင်မဲ့အလားအလာတွေလည်းရှိနေပါတယ်။
မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုတုံ့ပြန်ကန့်တွယ်ရေးမှာတောင်ကိုရီးယားနိုင်ငံနဲ့မဟာမိတ်အဖြစ်လက်တွဲလှုပ်ဆောင်သွားမယ်လို့အမေရိကန်ပြည်ထောင်စုကအခိုင်အမာပြောဆိုပါတယ်။မနေ့အင်္ဂါနေ့ကတောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာမြောက်ကိုရီးယားစစ်ပြေးဒုက္ခတဲ့မိဘတွေကမွေးဖွားလာသူ Liberal လူခွင့်ရေးရှင်နေမွန်ဂျေအင်းအနိုင်ရချောင်းချိန်ညာပြီးနောက်မှာပဲအမေရိကန်ဘက်ကအခုလိုပြောဆိုတာဖြစ်ပါတယ်။မွန်ဂျေအင်းအနိုင်ရလိုက်တာကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစည်းအဝေးတွေအပေါ်တောင်ကိုရီးယားဘက်ကထိတ်တန့်ရင်ဆိုင်ဖြည့်ရှင်းမှုရော့ကျသွားနိုင်တယ်လို့သုံးသပ်သူတွေက VOA ကိုပြောဆိုပြီးအမေရိကန်ခေါင်းဆောင်တွေကြားဆွေးနွေးမှုတစ်ခုလည်းဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံမဟာမိတ်ဆက်ဆံရေးဆက်ပြီးခိုင်မာအကောင်စီဖို့ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုပိုပြီးခိုင်မြဲစေဖို့ရွေးကောက်ခံသမ္မတမွန်ဂျေအင်းနဲ့ဆောင်ရွက်သွားလိုပါတယ်လို့အမေရိကန်သမ္မတအင်ဂျီရိုကြီးညာချက်ကဖော်ပြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကမစ္စတာမွန်ဂျေအင်းနဲ့တွေ့ဆုံပြီးနှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးဖို့စောင့်မျှော်နေတယ်လို့လည်းအင်ဂျီရိုပြောခွင့်ရရှောင်းစပိုက်ဆာကပြောဆိုထားပါတယ်ရှင်
။ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ရဲ့နှစ်ပတ်လည်ညီလာခံကိုထိုင်ဝမ်ကျွန်းကကိုယ်စားလှယ်တွေ့ရောက်ခွင့်မပြုဖို့တရုတ်နိုင်ငံကပိတ်ပင်တားဆီးခဲ့ကြောင်းထိုင်ဝမ်ကပြောဆိုလိုက်တဲ့အတွက်တရုတ်ပြည်မကြီးနဲ့ကိုယ်ပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်တို့ကြားဆက်ဆံရေးမပြေလည်စရာတွေလည်းပိုတိုးလာပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမေလ22ရက်နေ့ကနေ31ရက်နေ့ထိကျင်းပသွားမယ့်ညီလာခံအတွက်ဖိတ်ကြားစာပေးပို့ရမယ်သတ်မှတ်ရကျော်လွန်သွားပြီလို့လည်းမနေ့တုန်းကပဲထိုင်ဝမ်အာဏာပိုင်တွေကပြောဆိုလိုက်ကြတာပါ။ WHO အဖွဲ့အတွင်းမှာတရုတ်နိုင်ငံကဩဇာအရှိန်အဝါတောင်းပြီးထိုင်ဝမ်ကိုယ်စားလှယ်တွေကိုတရုတ်ခွင့်မပြုဖို့တားမြစ်ခဲ့တယ်လို့လည်းဆွဆွဲထားပါတယ်။ထိုင်ဝမ်ကျွန်းရဲ့ပန်ချာချက်တွေကိုအလေးမထားဘူးဆိုရင်တော့လူလူချမ်းမှာသဘောထားကောင်းမှာမဟုတ်ပဲဆက်ဆံရေးတွေလည်းထိခိုက်နိုင်တယ်ဆိုပြီးတော့လေထိုင်ဝမ်အစိုးရရဲ့တရုတ်ပြည်မှကြီးကြီးကကောင်စီပြောခွင့်ရပုဂ္ဂိုလ်ကသတိပေးထားပါတယ်
။အိန္ဒိယနိုင်ငံမှာမွတ်စလင်အမျိုးသားတွေကဇနီးတွေတွေကိုကွာရှင်းချောင်း၃ချိန်ပြောပြီးပြက်ဆဲလေရှိတဲ့ထုံးစံနဲ့ပတ်သက်လို့တရားဝင်မှုရှိမရှိတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာကာလကြာရှည်မတရားသဖြင့်ကျင့်သုံးခဲ့တဲ့အလေးအထားကိုပြင်ဆင်နိုင်လိမ့်မယ်လို့မွတ်စလင်အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်။မွတ်စလင်ထုံးစံကွာရှင်းပြက်ဆဲတဲ့အလေးအထနဲ့ပတ်သက်လို့မနေ့ပြန်စတင်ကြားနာမှုတွေမလုပ်ခင်မှာပဲအခြေတွင်ဆွေးနွေးမှုတွေလည်းပေါ်ပေါက်နေတာပါ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့အလွယ်တကူကွာရှင်းနိုင်တဲ့အလေးအထကိုအဆုံးသတ်ရေးထောက်ခံထားပေမဲ့အယူအဆပြင်းထန်တဲ့မွတ်စလင်ဘာသာရေးခေါင်းဆောင်တွေကတော့ဟိန္ဒူအမျိုးသားရေးဝါဒီ BJP ပါတီကမွတ်စလင်တွေရဲ့ထုံးတမ်းစင်လာတွေကိုပယ်ဖျက်ဖို့ကြိုးစားနေတဲ့နိုင်ငံရေးလှုပ်ရက်တစ်ခုအဖြစ်အပြင်းအထန်ကန့်ကွက်နေကြပါတယ်ရှင်။
ကောင်းလို့ဦးနဲ့မတ်တင်ကြီးထိုက်တော့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မွတ်စလင်စံကြီးအသွင်ဆောင်တဲ့တင်းမာမှုတွေကိုဖြည့်ရှင်းဖို့အတွက်မြန်မာနိုင်ငံအပေါ်ဖိအားပေးမှုတွေများလာနိုင်တယ်ဆိုတဲ့အကြောင်းကိုတင်ဆက်ပေးချင်ပါတယ်ဗုဒ္ဓဘာသာဝင်ဘုန်းကြီးတွေနဲ့ပြည်သူတို့မင်းညာကရန်ကုန်မြို့မှာဘာသာရေးအတွင်ဆောင်တဲ့တင်းမာမှုတွေဖြစ်ခဲ့ပြီးတော့ပြည်သူတို့ဒဏ်ရာရခဲ့တယ်လို့အပြည့်အစုံတို့လည်းရှိခဲ့ပါတယ်။ဒီလပိုင်းတွင်းမှာလည်းရန်ကုန်မြို့မှာဘာသာရေးအတွင်ဆောင်တဲ့တင်းမာမှုတွေခက်ဆစ်ဆစ်ဖြစ်ခဲ့တဲ့အပေါ်မှာဒေသတွင်းနိုင်ငံတွေရဲ့ဖိအားပေးမှုတွေနဲ့တရားပေါက်ရင်ဆိုင်ရနိုင်တယ်လို့အမေရိကန်တန်တမန်ဟောင်းတို့ကသုံးသပ်ပါတယ်။တိုင်မဲ့မြန်မာဆိုရအနေနဲ့ဘာသာရေးအသွင်ဆောင်တဲ့တင်းမာမှုတွေပေါ်ကံရတွေရခတ်တဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့လည်းသူကသုံးသပ်ပါတယ်။ပြည်စုံကမတင်ကြီးထက်ကပြောပြပေးပါလိမ့်မယ်
။ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတချို့ဥဆောင်တဲ့အဖွဲ့တစ်ဖွဲ့နဲ့မင်္ဂလာတောင်ညွတ်ရက်ကွက်နေသူတချို့တို့ကြားမင်းညာကဘာသာရေးအသွင်ဆောင်တဲ့ထိတ်တိုက်တွေ့မှုဖြစ်ခဲ့တာပါ။ဒါဟာဆိုရင်လပိုင်းအတွင်းရန်ကုန်မြို့မှာဖြစ်ခဲ့တဲ့ဒုတိယမြောက်တင်းမာမှုဖြစ်ပါတယ်။မွတ်စလင်စံကြီးရဲ့အသွင်ဆောင်တဲ့တင်းမာမှုတွေကိုကင်တွယ်ဖို့မြန်မာနိုင်ငံအပေါ်ဒေတာတွင်ဖိအားပေးမှုပိုများလာမယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးဌာန USIP ရဲ့အာရှအစည်းအဝေးရဲ့အကြီးအကဲအကြံပေးဖြစ်သူ Derek Mitchell ကထောက်ပြပါတယ
် Well in the Burma is a member in good standing of ASEAN there obviously majority Muslim countries within ASEAN including the largest in the world which is Indonesia
မြန်မာ ASEAN နိုင်ငံတကာဖြစ်နေပြီးတော့သူတို့ Indonesia လို့ကမ္ဘာအကြီးဆုံးမွတ်စလင်နိုင်ငံကြီးတွေကြားမှာနေနေရတာဆိုတော့ဒီအချိန်ဒီပေါ်မှာအနည်းငယ်စောင့်ကြည့်နေကြမှာပါဆိုတော့မြန်မာဆိုရပေါ်မှာဖိအားတွေပုံများလာမှာကတော့သိကြပါလိမ့်လူထုကြားကျမ်းပတ်နေဆက်မှုတွေကိုဘယ်လိုခံတွင်မလဲဆိုတာကိုသူတို့မွတ်စလင်နိုင်ငံတွေကစောင့်ကြည့်နေကြမှာပါ
ရန်ကုန်မြို့ကဘာသာရေးအတွင်းဆောင်တဲ့တင်ပါမှုတွေကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဥရောပနိုင်ငံများခီးစဉ်အတွင်းတိုက်တိုက်ဆိုင်ဆိုင်ပေါ်ပေါက်ခဲ့တာပါ။ရခိုင်ပြည်နယ်ကဘာသာရေးလူမျိုးရေးပြည်ပခန့်တွေကြောင့်အနောက်နိုင်ငံတွေရဲ့ဖိအားပေးခံရတဲ့မြန်မာအစိုးရအနေနဲ့အခုပေါ်ပေါက်နေတဲ့ဘာသာရေးဆန်တဲ့တင်ပါမှုတွေအပေါ်မှာတော့အနောက်နိုင်ငံတွေဘက်ကဖိအားတွေတိုးလာမယ့်အနေအထားရှိနိုင်ပါသလားဆိုတဲ့အပေါ်မှာတမ်မတ်ကြီးဟောင်းဒရက်မစ်ချယ်ကအခုလိုတုံ့ပြန်ပါတယ်
I don't think people are going to blame Aung San Suu Kyi for this. They really shouldn't. I think some of the much of the anti Aung San Suu Kyi.
တကယ်ဆိုရင်ဘာသာပြီးတော့ Aung San Suu Kyi ပေါ်မှာတော့ပြစ်ဖို့ကြမယ်လို့ကျွန်တော်မထင်ပါဘူး။တကယ်ဆိုတာရခိုင်ကိစ္စနဲ့မပတ်သက်တဲ့ဒီချာကိစ္စတခုဖြစ်ပါလေ။ရခိုင်ပြည်ထနာကသာအနောက်နိုင်ငံတွေအဓိကအာရုံစိုက်ကြတဲ့ကိစ္စတခုဖြစ်ပါလေ။တကယ်ဆိုတာကတော့ပို့ပြီးတော့ခြေပြန့်တဲ့မွတ်စလင်စံကြည်ရေးယူဆဖြစ်နေတာပါ။တကယ်ဆိုကြိုတင်ကာကွယ်နိုင်မှုအခုအချိန်ထိဒေါအောင်ဆန်းစုကြည်ရောအန်ဒီဆိုးရကရောသူတို့လုံနိုင်တော့အားလုံးကိုလုဆောင်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့စိတ်သက်တွေကိုပြောင်းလဲပေးဖို့ကတိတ်ကိုခက်ခဲတဲ့အလုပ်ပါ။ဒီအတွက်မြန်မာနိုင်ငံအနေနဲ့ချိန်ယူရမယ်ဆိုတာကိုအနောက်နိုင်ငံတွေကနားလည်ထားပါတယ
်။နိုင်ငံတွင်းကဘာသာရေးဆန်တဲ့လှုပ်ရှားမှုတွေအပေါ်မြန်မာအစိုးရဘက်ကကင်တွယ်လုဆောင်နေပေမဲ့ထိလွယ်ရှလွယ်အခြေအနေမျိုးမှာထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်နေရတဲ့အခြေအနေရှိတယ်လို့လည်းမစ္စတာမစ်ရှဲကပြောပါတယ်။
I don't think they hesitate. I think a little bit. I mean, because it is so deeply rooted. Certainly, the Constitution makes it very clear that any division according to religion.
So yeah, but God, you lose some of that. Don't need to lose your name. Tell me, who? Go away. You know, you better be. You know, you're a. Upre, chop out the sura. Who? The chicken. Upre, ma. Since then, you eat half of it. Since you can't even name you just a guy. You're not even a Buddha. But who? Two million dollars. You know, ma. They be going. Yeah, two. Yeah, keep it. They be like, guess about it.တချို့စိုးရင်ကြောက်ရွံ့မှုတွေကလည်းတင်းတင်းနဲ့နဲ့ကိုရှိနေတာပါမတူညီတဲ့ယူဆတွေနဲ့တားဆတာရှိရှိအတူနေထိုင်နိုင်မှုဆိုရင်တော့ပညာပေးကင်တွေရပါလိမ့်မယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အရက်သားအစိုးရလက်ထက်မှာဘာသာရေးဆန်တဲ့တင်းမာမှုတွေကြိုးကြားပေါ်ပေါက်လာတာကနိုင်ငံရေးအကျိုးအမြတ်အတွက်လှုပ်ရှားနေတဲ့အုပ်စုတွေရှိနေပေမဲ့လည်းဘာကြောင့်လှုပ်တယ်ဆိုတာကိုတော့ပြောဖို့ခက်ခဲတဲ့အခြေအနေဖြစ်ပြီးစောင့်ကြည့်ရမှာဖြစ်ပါတယ်လို့တမ်မတ်ကြီးဟောင်းဒရက်မစ်ရှဲကသုံးသပ်ပါတယ်ရန်ကုန်မြို့မင်္ဂလာတောင်ညွတ်မြို့နယ်တွင်ကတိုက်ခန်းတစ်ခုမှာတရားမဝင်ရိုဟင်ဂျာတွေနေထိုင်နေတယ်ဆိုပြီးဗုဒ္ဓဘာသာဖုံးတော်ကြီးနှစ်ပါးကအာဏာပိုင်တွေကိုခေါ်ယူဝင်ရောက်ကြည့်ရှုခဲ့ပြီးနောက်ပိုင်းလမ်းမပေါ်မှာရက်ွက်နေသူတချို့နဲ့လှုပ်ရှားသူတွေကြားထိတိုက်တွေ့ခဲ့ကြပြီးရဲကတနက်ပစ်ပေါက်လူစုခွဲခဲ့ရပါတယ်ရှင်
။မသိထိုက်တင်ဆက်ထားတာပါ။ခုထောက်မှာတော့မူဆင်မှာမိုင်းပေါက်ခွဲတဲ့တရင်ကိုတင်ဆက်ပေးကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့15မိုင်မှာအင်္ဂါနေ့ညနေပိုင်းကမိုင်းတလုံးပေါက်ကွဲခဲ့ပြီးတော့နောက်ထပ်မိုင်းတလုံးကိုလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့ရပါတယ်။ဒီမိုင်းပေါက်ကွဲတာကြောင့်ထိခိုက်သေးကြတာတော့မရှိပေမဲ့မူဆယ်မြို့မှာလုံခြုံရေးတင်းကျပ်ထားပါတယ်။ဒီရက်ပိုင်းတွေအတွင်းမှာအစိုးရတပ်နဲ့ပလောင်တပ်ဖွဲ့တွေအကြားနေ့စဉ်ရက်ဆက်စွာလိုတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဒီလအတွင်းမှာဆိုအချိန်မစင်နီးပါးဖြစ်ပွားခဲ့တာဖြစ်ပါတယ်။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီမိုင်းပေါက်ကွဲမှုဟာတရုတ်မြန်မာနယ်စပ်ကုံတွယ်ရေးရဲ့အဓိကကုံတွယ်ရေးစခန်းမူဆယ်15မိုင်မှာဒီလ9ရက်နေ့ညနေ 4:05 မိနစ်ကဖြစ်ပွားခဲ့တာပါမိုင်းပေါက်ကွဲမှုအခြေအနေကိုတော့လုံခြုံရေးတပ်ဖွဲ့ကတာဝန်ရှိသူတဦးကအခုလိုပြောပါတယ
်မူဆယ်မြို့15မိုင်မိုင်းယူကျေးရွာဤတော်စုဇမ္မာကြီးကနေမှာပေးပြားအကွာမှရှိတဲ့ဘုန်းကြီးကျောင်းအမီရကျတော့ဖေရဝါရဘုန်းကြီးကျောင်းအဝင်သားဝဲဘဲချမ်းကြီးတော့ယမနီပြင်ဝါကြားမှာထောင်ထားတဲ့အသမိုင်းတုံးကပောက်ကွဲသွားတာဒီပြိဿံပစ္စည်းဘာမှထိခိုက်မှုမရှိဘူးဗျ။သူ့ဘောင်းအခွဲကသွားပြီးအမှနေနေရှင်းနေဆောင်ရနေတဲ့အချိန်မှာပောက်ကွဲတဲ့နေရာကနေ20အကွာယမနီပြင်ဝါကြားမှာပဲကျွတ်ကျွတ်အနက်နဲ့ထုတ်ထားတဲ့ကျွန်တော်မိုင်းတို့ယူစားတဲ့အထုပ်တစ်ခုကိုတွေ့ရှိရတယ်ဗျ။ TNT ဆိုတဲ့ရောင်းကိုအသုံးပြထားတဲ့တက်လို့မိုင်းတစ်ခုတွေ့ချင်တွေ့ရှိရတယ်ပေါ့။မိုင်းကိုအဆက်မဲ့အစ်ကျွန်တော်ပြန်ပြီးလုပ်လိုက်နိုင်တယ်
။လောလောဆယ်မှာလက်သက်တရားခံကိုစုံစမ်းနေစေရှိပြီးမူဆယ်မြို့လုံခြုံရေးကိုတိုးမြင့်ထားတယ်လို့လည်းပြောပါတယ်။ဒေသခံတချို့ကဒီပေါက်ကွဲမှုဟာလက်ရှိအစိုးရနဲ့တိုက်ပွဲဖြစ်ပွားနေတဲ့ TNLA ခေါ်ပလောင်တပ်ဖွဲ့ရဲ့လက်ချက်အဖြစ်ပြောဆိုကြပေမဲ့ TNLA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတက်အိုက်ကျော်ကညင်းဆိုပါတယ်။
ဒီအရမရှိဘူးအဲ့ဒါကတကယ်ရမုံရလို့ပြောတယ်အဲ့ဒါမုံရမှာတနည်းတည်းလူမျိုးမရှိဘူးတနည်းအလွှာလည်းနေမှာ
ဒီကနေ့မနေ့ပိုင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုံခွင့်ရဒေသဖြစ်တဲ့မန်တုံမြို့နယ်အတွင်းမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့လည်းပြောပါတယ
်ဟုတ်ကဲ့ဒီနေ့တော့တိုက်ပွဲနဲ့နေရာထပ်မံဖြစ်ပွားတယ်ဒီတော့ကဒီမန်တုံမြို့နယ်ထဲမှာပဲနေရာတော့မတိုက်ပွဲတိစီရတော့မတိရသေးဘူးမင်းရတော့လေးကြိမ်ဖြစ်တယ်ဒီကြောင်ပြစ်ဖက်တဲ့ခဲမှုကတော့၃ကြိမ်လာပြီ
ဒီနေ့ကတော့မန္တလေးနဲ့ထမပါပဲဒီလိုကွန်လောကွန်ကြီးရနေမတင်ရတဲ့တော်နေကြီးရနေမတင်ရဖြစ်တယ်နည်းရကတော့နေပြီအာဒီနောက်ဒီနေ့ကတော့နမ်ကျူနမ်ကျူဒီနေ့ကအာဒီနောက်ထမပါဒီနေ့အပါဆိုင်တဲ့စကူးတင်ရှိဒီကြိုက်ပွဲတွေအတွင်းမှာထိခိုက်ကြဆုံးတာတွေရှိပေမဲ့အသေးစိတ်တော့ပြောဆိုတာမရှိပါဘူး ဒီလနှစ်ရက်နေ့ကဖြစ်ပွားတဲ့နန်ခမ်းမြို့နယ်အတွင်းတိုက်ပွဲမှာအစိုးရတမရော့ဘက်ကပြစ်ခတ်တာကြောင့်အသက်80ရွယ်အဖွားအိုတူဦးတေဆုံးကြောင်းတဲ့အမျိုးသမီး3ယောက်ထိခိုက်ကြောင်းဒေသခံတွေကပြောဆိုပါတယ်တမရော့ဘက်ကလည်းဒီလ9ရက်နေ့က TNLA ပလောင်တပ်ဖွဲ့ဘက်ကပြစ်ခတ်တာကြောင့်နန်ခမ်းမြို့ပန်းထိုးလင်းရွာကအရသား3ဦးဘုံစားထိမှန်ကြောင်းသတင်းထုတ်ပြန်ပါတယ် မေလာရှိရနေကတော့နမ်တူမျိုးနဲ့မိုင်းရင်ကျေးရွာကလက်ကွင်းအတွင်းမှာတွေ့ရှိတဲ့မြေမြုံမိုင်းဟောင်းတလုံးကိုစော့ကစားရာမှာမိုင်းပေါက်ကွဲမှုဖြစ်ပွားပြီးကိုရင်ရှိပါထိခိုက်ဒဏ်ရာရခဲ့တယ်လို့နမ်တူမျိုးနဲ့ပန်ဆယ်ရွာမှာမိုင်းနှမိတာကြောင့်လက်ဖက်ခူးသူအမျိုးသမီးနှစ်ဦးထိခိုက်ပြီးတဦးကခြေရောပြတ်သွားခဲ့ပါတယ်။မူဆယ်မျိုးကမိုင်းပေါက်ကွဲတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ဆန္ဒပြရတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။စကိုင်းပညာရေးကောလိပ်အတွင်းဖိနှိပ်မှုတွေရှိတဲ့ဆိုပြီးတော့ဧပြီလ26ရက်နေ့တုန်းကအစိမ့်မြင့်ပညာဦးစီးဌာနအထက်မြန်မာပြည်ရုံးရှိမှဆန္ဒပြခဲ့တဲ့ဘကတညာအဖွဲ့ချုပ်ကကျောင်းသား၄ဦးကိုချမ်းအေးသာဆယ်မြို့နယ်တရားရုံးကနေပြီးတော့ထောင်ဒဏ်၄လချမှတ်ပြီးတဲ့နောက်မှာတော့ရန်ကုန်မြို့မှာအခြေခံပညာကျောင်းသားသမဂ္ဂကဆန္ဒပြပွဲပြုလုပ်ခဲ့ပါတယ်။ပြည်စုံကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မင်းမာကသတင်းပေးပို့ထားပါတယ်ရှင်
။ဘကတညာအဖွဲ့ချုပ်ကကိုဇော်ရဲထွတ်ကိုရဲမျိုးစွေကိုကောင်းစော်ဟိန်ကိုနှစ်အောင်တို့လေးကိုချမ်းရည်သာဆန်မြို့နယ်တရားရုံးကနေပုံမှောက်19နဲ့ထောင်ဒဏ်တလတရားရုံးကိုမထီမဲ့မြင်ပြုမှုနဲ့ထောင်ဒဏ်3လအားလုံးပေါင်းထောင်ဒဏ်4လချမှတ်လိုက်ပြီးတဲ့နောက်တစ်ရက်ဖြစ်တဲ့ဗုဒ္ဓဘူးနေ့မှာတော့ရန်ကုန်မြို့တော်ခမ်းမရှိကိုသွားပြီးအကသကျောင်းသားတွေကဆန္ဒပြပွဲလုပ်ခဲ့တာပါထောင်ဒဏ်4လကြက်ခံခဲ့ရတဲ့ကျောင်းသားတွေကိုအကျဉ်းထောင်ကိုပြန်ခေါ်သွားစေမှာရဲအနာပိုင်းတွေကပြန်ပြန်တက်တက်ခေါ်ဆောင်သွားတယ်လို့ဆွဆွဲကြပြီးတရားရုံးကထွက်ရုံးရင်ဆန်ခတ်ဖြစ်နေတဲ့ပိုစတာတွေကိုကင်ဆောင်ပြီးဆန္ဒပြခဲ့ကြတာဖြစ်တယ်လို့လည်းဘဂသများအဖွဲ့ချုပ်ရဲ့အတွင်းရေးမှုအဖွဲ့ဝင်ဖြစ်တဲ့ကိုမျိုးကိုကပြောပြပါတယ်
ဒီရောလာဒီအစီအစဉ်ကကျောင်းသားသမဂ္ဂအကြောင်းသားတွေစုပြီးတော့ဒီမင်းကထောင်လေးလာချလိုက်တဲ့ကျောင်းသားတွေကိုစစ်ပေးဖို့နဲ့စစ်ပေးဖို့အတော့ပေါ့နော်အဲ့ဒါကိုတို့ဆန္ဒပေါ်ထုတ်တယ်ပေါ့အကသားတွေပဲအဓိကဥစ္စာဝင်ထုတ်သွားတာပါအဲအခုချိန်ကြီးတော့အဖမ်းကြီးမရှိသေးဘူးဗျစားစီကတော့တို့ဒီစုရိနာယောဂနီမှာစားစီရှိတယ်ဆိုတော့ကျွန်တော်ကြားတယ
်ဆန္ဒပြသူကျောင်းသားတွေနဲ့တို့ကိုဝန်ရံကြတဲ့ပြည်သူတွေနဲ့ဆိုအင်အား90ခန့်ရှိပြီးစားစီမှုတချို့ရှိပေမဲ့ဆန္ဒပြဝဲကတော့လူစုကွဲမသွားပဲရန်ကုန်မြို့တော်ခမ်းမရှိမှာအဆုံးသတ်ခဲ့ပါတယ်ဆန္ဒပြဝဲနဲ့ပတ်သက်လို့တော်ရမ်းမြို့နယ်ရဲစခန်းကိုဆက်သွယ်မင်းမြန်းဖို့ကြိုးစားခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အင်္ဂါနေ့ကတော့ချင်းအသံဆန်မြို့နယ်တရားရုံးကနေအမိန့်ချပြီးတဲ့နောက်မှာတော့ကျောင်းသား၄ဦးကိုရာဇဝတ်ကျင်းသားတွေလိုတန်ကျိုးတွေနဲ့လက်ထိတ်ခတ်ပြီးတဲ့နောက်ထောင်ကိုပြန်ခေါ်သွားချိန်မှာကျန်းတန်းစွာဆက်ဆံလာခံခဲ့ရတယ်ဆိုပြီးဘခတများအဖွဲ့ချုပ်ရဲ့အတွေ့အမှုအဖွဲ့ဝင်ကိုမျိုးကိုကဆက်ပြောပြပါတယ်
။ဒီကတော့ဟောတဲ့အခါမှာဒီကျောင်းသားတွေကိုအစ်ကျောင်းသားတွေအတိုင်းမထားဘဲနဲ့တို့ကဘယ်လိုလုပ်ပါလဲဆိုဒီတန်ကျိုးတွေနဲ့အဲ့လက်မိတ်ဒီမဲ့ကိုအကျန်းဖတ်ပြီးတော့အတင်းဆွဲလိုက်ရင်လာပေါ့ဗျာအာဒီလုံကြီးပိုင်းရဲ့တက်သွားတဲ့အဖြစ်ကိုဟောရုပ်ရက်ဆင်းတဲ့ဖြစ်ပြီးပြန်ပြီးတော့ခေါ်သွားတယ်ပေါ့အ
ေဘီလာ26ရက်နေ့ကအစ်စ်မြင့်ပညာရေးဦးစီးဌာနအထက်မှမှပြည်ရုံးရှိမှဆန္ဒပြခဲ့တာကြောင့်ချက်ချင်းထိမ့်သိမ့်ခံရပြီးတဲ့နောက်နှစ်ပတ်ခန့်အကြာမှာတော့သူတို့ကိုထောင်ဒဏ်လေးလချမှတ်ခဲ့တာဖြစ်ပါတယ်ကျောင်းသားတွေကတော့အာမခံဒဏ်ငွေလည်းမဆောင်တရားရုံးကိုလည်းတပိတ်မှောက်ခဲ့ပြီးဆန္ဒထုတ်ပေါ်မှုတွေကိုလုပ်ခဲ့ကြတာဖြစ်ပါတယ်ရှင်
။ရန်ကုန်မြို့ကကျောင်းသားတွေရဲ့ဆန္ဒပြပွဲအကြောင်းကိုမယေးမာကသတင်းပေးပို့ထားတာဖြစ်ပါတယ်။ဒေါက်တာရှင်များရှင် VOA ကနေဗုဒ္ဓဟူးနေ့မြန်မာပိုင်းစီစဉ်တွေကိုညစင်နိုင်ထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတီလက်ဆောင်ကဏ္ဍမှာသတင်းချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်းထင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်လို့ပြီးစာရိတ်တာအမှတ်855ကရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း voa bambi news ဆိုတဲ့ voa မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးရေးသားနိုင်ကြပါတယ်တော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်
ဒါရှင်နေနေနဲ့ VOA ကနေခုလိုထုတ်လွှင့်နေတဲ့အတန်လင်းစီစဉ်တွေအပါအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့အင်တာနက်ဆိုင်မှာဖြစ်တဲ့ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့ဒီတိုင်းနဲ့တည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ခုတစ်ခါမှာတော့နိုင်ငံတကာသတင်းပုတ်ကိုတင်ဆက်ပေးချင်ပါတယ်။ဥရုယာတီပြောင်းလဲလာမှုကိုဟန်တာရီကျိုးပန်းနဲ့ပါရီသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတာကိုအမေရိကန်အစိုးရကပြန်လည်ဖြတ်သိမ်းမယ်လို့ပြောထားတဲ့အပေါ်ဖိအားတွေတိုးလာနေပါတယ်။ကမ္ဘာတဝန်ဖန်လုံအိမ်တန်းွေရှော့ချနိုင်အောင်ကြိုးပမ်းကြဖို့အလေးနက်ထားတိုက်တွန်းပြောဆိုနေတဲ့နေရာမှာဥရောပခေါင်းဆောင်တွေကုလသမဂ္ဂအကြီးအကဲဟောင်းတဦးနဲ့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားတို့လည်းပါဝင်ပါတယ်။နိုင်ငံပေါင်း195နိုင်ငံပါဝင်ပြီးတော့2015ခုနှစ်မှာလက်မှတ်ရေးထိုးခဲ့တဲ့ပါရီသဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုကိုပြန်လည်ရုပ်သိမ်းမယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာပြောခဲ့တာပါ။တိုင်းမဲ့အင်္ဂါနေ့တုန်းကတော့ဒီလိုရုပ်သိမ်းမဲ့အစီအစဉ်ကိုသမရကဒုတိယအကြိမ်ရွှေ့ဆိုင်းလိုက်တဲ့အကြောင်းအင်ဗီဒိုကကြေညာထားပါတယ်။ Slatisa Hooks ပေးပို့တဲ့သတင်းလှကိုမက်ခင်ပြထွေးကပြောပြပေးပါလိမ့်မယ်
။တရုတ်အမေရိကန်နဲ့ဥရောပသမဂ္ဂ EU နိုင်ငံတွေဟာကမ္ဘာပေါ်မှာလေလုံညံ့မှုအဆိုးဆုံးဖြစ်စေတဲ့နိုင်ငံတွေပါ။တကယ်လို့ပါရီသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်လိုက်မယ်ဆိုရင်ကမ္ဘာကြီးပူလွေးလာမှုကိုလျှော့ချဖို့ကြိုးစားတဲ့ဆောင်ရွက်ချက်တွေတိတိတသားနှေးကွေးသွားနိုင်ပါတယ်။ဒီချက်ကို EU နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲ Federica Mogherini ကကုလသမဂ္ဂမှာထောက်ပြသွားပါတယ်
။ Everything is linked. So we continue to expect that the United States will find a way to remain committed to the Paris Agreement.
အလုံးစုံဆက်နေကြပါဒါကြောင့်မလို့ American နေနဲ့ Paris သဘောတူစာချုပ်မှာဆက်ပြီးတော့လိုက်ပါဆောင်ရွက်နိုင်မယ်နည်းလမ်းတွေရှာဖွေသွားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။အခြေတင်ဆွေးနွေးမှုတွေဖြစ်နေရတယ်ကျွန်တော်သိပါတယ်။ဒါကိုလည်းကျွန်တော်နားလည်ပါတယ်။ဒါမဲ့လေဥရုယာတီပြောင်းလဲလာမှုတွေနဲ့ပတ်သက်လို့နိုင်ငံပေါင်း195နိုင်ငံကသဘောတူလက်မှတ်ရေးထိုးထားတာဖြစ်ပြီးတော့ဒီစာချုပ်ပါရည်မှန်းချက်တွေကိုကိုနီကိုဟန်နဲ့အကောင့်အထက်ပေါ်ဆောင်ရွက်သွားဖို့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းကိုပိုင်နီလန့်ရှာပြီးတော့လိုက်ပါဆောင်ရွက်လို့ရပါတယ်ရှင်။အမေရိကန်သမ္မတထရမ့်ကတော့ကမ္ဘာကြီးပူလွေးလာတဲ့ဆိုတာကိုပြနိုင်တဲ့တသက်အထောက်အထားမရှိဘူးလို့ဆိုပြီးအရင်ကအကြေအေးပြောဆိုလာခဲ့တာပါ။ဒါပေမဲ့အခုပါရီသဘောတူစာချုပ်ကနေလွတ်ထွက်ဖို့ကိစ္စကြွေးကြေပညာရှင်တွေနဲ့ထပ်မံဆွေးနွေးနေပြီးတော့စိုးဖြတ်ချက်ချဖို့ကိုတော့နောက်ဆုံးထားတဲ့အကြောင်းသမ္မတအင်ဗီရောပြောခွင့်ရရှောင်းစပိုက်ဆာကအင်္ဂါနေ့မှာပြောပါတယ
် The president has been meeting with his team for quite a while on this matter and
ဒီကိစ္စနဲ့ပတ်သက်လို့သူ့အဖွဲ့အစည်းနဲ့သမ္မတဆွေးနွေးနေတာကြားပါပြီသမ္မတအနေနဲ့ G7 ဆက်မှုအင်အားကြီး9နိုင်ငံစီဝေးကျင်းပပြီးတဲ့အချိန်ထိဆောင်းပြီးလောလောဆယ်ဒီကိစ္စနဲ့ပတ်သက်လို့ဘာမှကြေညာဖို့မဟုတ်ပါဘူး
တဘာဝဖော်ဝေချင်ကိုကာကွယ်ဖို့အလေးထားတိုက်တွန်းပြောဆိုနေတဲ့အထက်မှာသမ္မတဟောင်းအိုဘားမားလည်းပါပါတယ်။အီတလီနိုင်ငံမီလန်မြို့မှာကျင်းပတဲ့ဆွေးနွေးပွဲတစ်ခုမှာမစ္စတာအိုဘားမားကအမေရိကန်ပြည်ထောင်စုအနေနဲ့နောက်ဆုံးမှာပတ်ကဲတဲ့လမ်းကြောင်းကိုရွေးနိုင်မယ်လို့ယုံကြည်တဲ့အကြောင်းအင်္ဂါနေ့တော့ကပြောဆိုသွားပါတယ်
။ That in part because of what we did over the last 8 years the private sector has already made a determination
မင်းကတော့နိုင်ငံရှင်းနေတွင်ကျွန်တော်တို့ရဲ့ကြိုးပမ်းမှုအကြောင်းဥက္ကိကကန္တာအနေနဲ့အနာဂတ်မှာတန်ရှင်းတဲ့စွမ်းအင်ကိုအသုံးပြုမယ်ဆိုတဲ့အလေးနက်ထားစွမ်းအင်မှုတွေရှိလာပါတယ်။တန်ရှင်းတဲ့စွမ်းအင်ပေါ်ရင်းနှီးမြှုပ်နှံမှုတွေလည်းရှိလာပါတယ်
။ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအာနန်ကတော့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာနိုင်ငံခြားရဲ့ကြိုးပမ်းမှုတွေကိုရေရှည်ထိခိုက်နိုင်စရာတော့မရှိဘူးလို့ AP သတင်းဌာနနဲ့တွေ့ဆုံမေးမြန်းချက်တစ်ခုမှာပြောဆိုသွားပါတယ်
။ Even if US pulls out tomorrow I will put money on the table.that they will go back in 4 years.
အမေရိကန်ကဘယ်နှစ်ပြတ်မှနှုတ်ထွက်လိုက်တဲ့ဆိုရင်တော့ဒါကလွန်ခဲ့တဲ့၄နှစ်လောက်ကိုပြန်ရောက်သွားတာဖြစ်ပါလိမ့်မယ်။စီးပွားရေးတိုင်းဝင်းနဲ့ဗုဒ္ဓကဂန္ဓာပိုင်းကတော့အခုအတိုင်းဆက်ပြီးတော့စိတ်ပိုင်းပြတ်လုသွားကြမှာပါ။ဖြစ်လာနိုင်တဲ့စုကြိုးတွေကိုသူတို့ကတည်ထားလို့ပါပဲ
။ရာသီဥတုဖောက်ပြန်မှုတွေနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့ရည်တည်ချက်ကြောင့်တဘာဝပတ်ဝန်းကျင်ဆိုင်ရာတက်ကြွလှုပ်ရှားသူတွေ၊သိပ္ပံပညာရှင်တွေနဲ့တာဝန်ပြည်သူတွေကတော့ဇက်တိုက်ဆိုသလိုကန့်ကွက်ဆန္ဒပြနေကြတာပါရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်မေလ10ရက်ဗုဒ္ဓဟူးနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရင်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းတိုမီတာ24 25 32နဲ့51ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့အမျိုးသားရေးနိုင်ငံသားရေးသူအတွေးဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာ
ဟုတ်ကဲ့ဒီစံကတော်လေးတဲ့ကျွန်တော်တို့အရေးကြီးတဲ့ကိစ္စပါကျွန်တော်ကတော့ဒီမိုကရေစီအရေးရတာတော့ပုံတော့ကျွန်တော်လေးထားပါတယ်ဒီမိုကရေစီပတ်သက်လို့ကတော့ကျွန်တော်နေနေကတော့ဒီလို
လေးကိုဒေါက်တာကင်ဇော်ဝင်းကခုလိုဆွေးနွေးတော့တာကိုမကြခင်မှာပြေစုံနာဆင်ကြမှာပါ။ဒါပြင်အပတ်စဉ်တင်ဆက်နေကြလူတူနဲ့ကျမကြီးကဏအပြင်အပတ်စဉ်အခစားကဏအစားတွေကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့လူတူနဲ့ကျမကြီးကဏကိုနားဆင်ကြမှာပါ။ဒီနေ့အရှိတောင်အာရှနိုင်ငံတွေမှာအထူးတတိထားရမယ့်ငှက်ပြားယောဂအကြောင်းကိုတင်ဆက်ပေးကြပါရစေ။ငှက်ပြားယောဂအကြောင်းတစ်နှစ်ကိုလူပေါင်း4သိန်းလောက်သိဆုံးနေရပါတယ်။ပြိုငှက်ပြားယောဂဟာမြန်မာနိုင်ငံအပါအဝင်ရှေးတောင်အာရှဒေသတွေမှာအဖြစ်များတဲ့ယောဂလည်းဖြစ်တာကြောင့်မလို့ဒီယောဂကိုဘလို့ကြိုတင်သတိပြုကာကွယ်နိုင်တယ်လဲဆိုတာကိုဒီတစ်ပတ်ရဲ့မြန်မာလူထုနဲ့ကျန်းမာရေးစီစဉ်မှာဒေါက်တာတန့်စောကတင်ဆက်ပေးထားပါတယ်ရှင
်2015ခုနှစ်ကမ္ဘာ့ကျန်းမာရေးအဖွဲ့စစ်တမ်းတွေအရကမ္ဘာလူ့ရေတဝက်နိဗာဟာငှက်ပြားယောဂကူးစက်ခံရဖို့အခွင့်အရေးရှိနေပါတယ်။ငှက်ပြားယောဂဝေဒနာရှင်တွေနဲ့ငှက်ပြားယောဂကြောင့်တေဆုံးရသူတွေကိုအာဖရိကဒေသမှာအများဆုံးတွေ့ရတယ်ဆိုပေမဲ့မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှဒေသတွေအရှေ့လယ်ပိုင်းဒေသတွေနဲ့လက်တင်အမေရိကဒေသတွေမှာလည်းငှက်ပြားယောဂကူးစက်ပြန့်ပေါင်းမှုတွေကိုတွေ့ရှိနေပါသေးတယ်။ငှက်ပြားယောဂနဲ့ပတ်သက်တဲ့မှားယွင်းတဲ့အယူဆတွေကိုရှောင်ကြဉ်ပြီးနည်းစနစ်တကျကာကွယ်မှုတွေပြုလုပ်ထားမယ်ဆိုရင်ငှက်ပြားယောဂအန္တရာယ်ကိုရှောင်လွှဲနိုင်မှာဖြစ်တယ်လို့Center for Better Living မှာအထူးတရယောဂကူဆရာဝန်တဦးဖြစ်သူဒေါက်တာစုနိုင်ကပြောပါလေ။ည
ဖျားယောဂာဆိုတာကတော့အဓိကတော့ကျွန်မခုနရှိရပြောလို့ပါတယ်။ဒီ anaphylaxis ရှင်ပေါ့နော်။ရှင်မကိုက်ခြင်းညမှုအဓိကဖြစ်တာပါ။အဲ့တော့သူကဒီတခြားသူတွေပြောသလိုမျိုးဒီစိတ်ဆိုင်ရေတောက်တာချိုးတာငပြောသီးတို့မှုတို့ညစ်တို့အလိုစားလို့ခုရမျိုးလုံးဝလုံးဝမဟုတ်ပါဘူး။အဲအဲ့တော့ဒီယောဂပိုးတည်ဆောင်ထားတဲ့အချင်းတစ်ခါကိုက်ရုံနဲ့လည်းငှက်ပြားယောဂကကူးနိုင်ပါတယ်။အဲ့တော့လူလူချင်းကတော့မကူးနိုင်ပါဘူး။ဒါအပြင်ယောဂပိုးရှိတဲ့သွေးတွေသွင်းမယ်ပြီးတော့အဲယောဂပိုးရှိတဲ့အက်တူဓာတ်ကိုမျှဝေသုံးဆမှုဆိုလည်းသွေးရနေတဲ့ဆင်ကူးစက်နိုင်ပါတယ်။အဲပြီးတော့အဓိကပြောချင်တာကတော့ကာဝယ်ခြင်းဟာသူတာချင်းတဲ့ပိုးပြီးထိရောက်တယ်ဆိုတဲ့အတိုင်းပဲဒီငှက်ပြားယောဂနဲ့ပတ်သက်တဲ့ကာဝယ်နည်းတွေကိုယ်တိုင်သိရှိနားလည်ပြီးတော့ဆောင်ရွက်ရမယ်ပြီးတော့ယောဂထူပြောတဲ့နေရာပေါ့နော်ငှက်ပြားယောဂထူပြောတဲ့နေရာနေပြန်လာတယ်ဆိုရင်ဒီယောဂပိုးရှင်ရှိစစ်ဆေးရမယ်ဒီပြီးတော့ရှိခဲ့တယ်ဆိုလည်းဒီအစွမ်းထက်တဲ့ငှက်ပြားယောဂဆေးတွေကိုတောက်လို့ရတယ်အဲငှက်ပြားယောဂရှိတဲ့နေရာမှာနေထိုင်တဲ့သူဆိုလည်းမပေါ်စားပဲနဲ့ကျန်းမာရေးဝန်ထမ်းနဲ့တည်ချကုသတက်ပါတယ်ပြီးတော့ကိုယ်ဝန်ဆောင်မိခင်နေငှက်ပြားဖြစ်ရင်တော့ပို့ပြီးတော့အရေးကြီးပါတယ်အဲဒါကြောင့်ကိုယ်ဝန်ဆောင်မိခင်နေငှက်ပြားနေချူပြီးကာကွယ်တဲ့နဲ့ဒီကလေးတအူးဖျားရင်လည်းငှက်ပြားယောဂကိုကျုံတော့ဒီတွက်ထားတက်တာပေါ့နော်
စိန်ဆဲရီတောက်လို့ငှက်ပြားယောဂါဖြစ်တာငှက်ပြားသီးစားလို့ငှက်ပြားယောဂါဖြစ်ရတာစားတဲ့မှားရင်တဲ့ယူဆတွေဟာကျေးလက်နေပြည်သူတွေကြားထဲမှာအချိန်ကာလတစ်ခုထိစိုးမထားခဲ့ပါလေငှက်ပြားယောဂါဟာငှက်ပြားယောဂါဘူးတည်ဆောင်ထားတဲ့ချင်းကိုက်ခံရတာကနေတစ်စိကူးစက်ခံရတာဖြစ်ပြီး Festival မျိုးစားငှက်ပြားယောဂါဘူးဟာယောဂါပြင်းထန်လေးရှိတယ်လို့သိရပါလေ
ငှက်ပြားယောဂါဆိုတာကတော့ဒီမလေးရီးယားပါတာဆိုင်ငှက်ပြားယောဂါပိုးတည်ဆောင်ထားတဲ့ခြင်းကြိုက်ခြင်းကြောင့်ဖြစ်လာတာပါဒီငှက်ပြားယောဂါပိုးဒီတည်ဆောင်ထားခြင်းကတော့အဓိကတော့ anaphylaxis mosquito ခြင်းမပေါ့နော်သူကြိုက်တာနေပြီးတော့ဒီငှက်ပြားယောဂါပိုးခန္ဓာကိုယ်ထဲကိုဝင်ပြီးတော့ဖြစ်လာတာပဲဖြစ်ပါတယ်အဲ့တော့များစွာသောဒီ plasmodium parasite တွေထဲမှာလူကိုဒုက္ခပေးနိုင်တဲ့ဒီလူမှာကူးစက်နိုင်တဲ့ပိုးတွေကတော့ plasmodium falciparum plasmodium vivax plasmodium ovae နဲ့ plasmodium malariae ဒီလိုဆိုတော့ရှိပါတယ်အဲ့ထဲမှာမှဒီ plasmodium falciparum ကတော့အဲ့ရဲ့အဖြစ်ဆုံးဖြစ်ပြီးတော့နောက်ဆက်တွဲလက္ခဏာတွေကိုလည်းဖြစ်စေနိုင်ပါတယ
်ချင်းကတစ်ဆင့်ကူးစက်ပြန့်နေတဲ့ငှက်ပြားယောဂါကိုကာဝယ်တဲ့နေရာမှာချင်းကိုက်ခံရအောင်ခူးဆိုက်ခြင်းဟာအကောင်းဆုံးကာကွယ်မှုနည်းလမ်းဖြစ်ပါတယ်ချင်းကိုက်ခံရတာအပြင်ငှက်ပြားယောဂါကူးစက်နိုင်တဲ့နည်းလမ်းတွေကိုကြိုတင်သတိပြုကာကွယ်ထားသင့်တယ်လို့ပြောပါတယ်
ဒီငှက်ပြယောဂါကတော့လေးထားပြီးကာဝယ်သင့်တဲ့ယောဂတမျိုးပဲဖြစ်ပါတယ်။ကာဝယ်ခြင်းမှာတော့အဓိကအချိန်မကိုက်ခံအောင်ကာဝယ်ဖို့ကတော့အရေးကြီးဆုံးပါပဲ။အဲ့တော့ဒီခြင်နောင်နဲ့အိမ်နဲ့ခြင်သေးလေးနဲ့ခြင်သေးခွေထုံးနဲ့ပြီးတော့ခြင်းလုံးစကားတွေတက်မယ်။ပြီးတော့ခြင်ပောက်ခွားရနေရာတွေကိုတေချာတုပ်တင်ရှင်းလဲမယ်ပေါ့နော်။အဲဒီပြီးတော့တကယ်လို့မဖြစ်မနေသွေးသွင်းရတော့မယ်ဆိုရ
စနစ်ကြကာကွယ်ကုသမှုတွေမပြုလုပ်ခဲ့ဘူးဆိုရင်တော့အသက်ဆုံးရှုံးတဲ့အထိအန္တရာယ်ဖြစ်စေနိုင်ပါတယ်။ငပြားရောဂါဖြစ်ပြီးလို့တန်ရရှိတဲ့အခါစနစ်ကြဆန်းသက်စစ်ဆေးပြီးကုသမှုတွေကိုအများဆုံးခံယူပေးဖို့လိုအပ်ပါတယ်
။တွေးစစ်ဆေးလို့ရပါတယ်။ဒီတွေးထဲမှာဒီမလေးရီးယားပါရာဆိုက်ပေါ့နော်ငပြားရောဂါပိုးရှင်ဖြစ်စစ်လို့ရတယ်။ပြီးတော့ဖြစ်စေတဲ့အကောင်အမျိုးအစားတွေကိုဆက်လို့ရတယ်။ပြီးတော့ rapid diagnosis test လို့ခေါ်တဲ့ညဉ့်ဉန်လွယ်ကူရောဒီယူရှင်နဲ့ဒီ ICT ဒီပညာနဲ့ဆက်လို့ရတယ်။အဲတကယ်လို့တခြားလိုအပ်တယ်ဆိုရင်တော့စီးစစ်တာတို့ပြီးတော့ဒီဓာတ်မှန်ရိုက်တာတို့လည်းဆက်ပြီးတော့လုပ်ဆောင်လို့ရပါတယ်ရှင်။ဒီငပြားရောဂါပိုးဒီအတွက်ကုသတာကတော့ဒီ artemisinin based combination therapy လို့ခေါ်တာပေါ့နော်။ဒီ artemisinin ကိုအခြေခံပြီးတော့ဒီလုပ်ထားတဲ့၃ရက်တောက်ငပြားကြပ်ဖေးပေါ့နော်။အဲ့ဒါလေးတောက်လို့ရတယ်။ဒါပေမဲ့ဒီငပြားရဲ့လက်ဆက်တွဲဆူကျူးတွေပေါ်လာမယ်ဆိုရင်တော့ဒီတောက်ဆင်းနေတာမကောက်ဘူး။ထိုးသေးပါတွဲပြီးတော့အသုံးပြုရမှာဖြစ်ပါတယ်။
ငပြားရောဂါရဲ့ယူဆမှားတွေကိုရှောင်ကျဉ်ပြီးစနစ်ကျကာကွယ်ကုသမှုတွေပြုလုပ်ရင်ငပြားရောဂါကြောင့်အသက်ဆုံးရှုံးမှုတွေကိုကာကွယ်နိုင်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တန်လွာ
ကျွန်တော်တန်ဆောတင်ဆက်ထားတဲ့လူလူနဲ့ကျမရေခဏကိုနားဆင်ကြတာဖြစ်ပါတယ်။ဒီအစီအစဉ်ကိုနောက်ပတ်တွင်မှလည်းအပတ်စဉ်ဆက်လက်ပြီးတော့တင်ဆက်ပေးသွားအောင်မှာဖြစ်ပါတယ်ရှင်။
ဒီဆိုရာကိုရိုက်အထိတ်ချတဲ့ပုံကိုဖြစ်ပါတယ်။အဲဒီလိုမြင့်မြတ်တဲ့မိခင်တွေကိုအထိတ်မြတ်တာဂုဏ်ပြုတာတွေကလည်းဘာသာပေါင်းစုံညီချင်းမှုပေါင်းစုံတိုင်းမှာတွေ့ရတာပါ။လာမယ့်ဗီလ14ရက်နေ့တနင်္ဂနွေနေ့ကတော့အမေရိကန်ပြည်ထောင်စုမှာမိခင်မြတ်တာကိုအထူးအောက်မေ့ဂုဏ်ပြုတဲ့မိခင်များနေ့ဖြစ်ပါတယ်။အဲဒီမိခင်များနေ့မှာ VUE တိချစ်ပရိသတ်တွေအနေနဲ့ကိုယ့်ရဲ့ကျေးဇူးရှင်မွေးသမီးခင်တွေအတွက်မြတ်တာတီးကလေးတွေနဲ့ဂုဏ်ပြုခြင်းနဲ့ဆိုရတော့VUE ရဲ့ Facebook စာမျက်နှာမှာမှတ်ချက်ရေးပြီးတိလက်ဆောင်တောင်းဆိုနိုင်ပါတယ်။ VUE ကိုအီးမေးလ်ပို့ပြီးတော့တည်တောင်းမယ်ဆိုရင်လည်းစောရရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကိုတိလက်ဆောင်ပေးခြင်းနဲ့မိခင်ဓမ္မမဟုတ်ပြီးခင်လိုချစ်ခင်ရတဲ့သူတွေရဲ့နာမည်လေးရပ်တို့ကိုထည့်ရေးပေးဖို့မသိကြပါနဲ့ရှင်။ VUE ကိုအားပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
မင်းလေးလုံနာရဲ့ကြံစွန့်တင်မပြတ်တဲ့နေ့တာမင်းမေးဆိုတန်ချူပေးမင်းမေးဒီကောင်းလာမင်းမေ
းသောတာရှင်တွေလည်းမကြခင်ရဲ့ပိုင်းတွေမှာကြာရောက်မဲ့မိများနေမှာဒီသချင်းတောင်းပြီးတော့ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ခုတစ်ခါမှာတော့အမျိုးသားရေးနိုင်ငံသားရေးသူ့အတွေ့ခေါင်းစဉ်နဲ့ဥကြဆန်သားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံကိုအမေရိကန်ပြည်အောင်စုကအလေးထားဆက်ဆံလာအောင်မြန်မာဘက်ကစတင်လှုပ်ဆောင်ရမှာဖြစ်တယ်လို့တန်ပဒီပါ Institute ရဲ့ Director ခင်စောဝင်းကပြောပါရစေ။ဘာသာရေးနဲ့အမျိုးသားရေးအစိုးရမှုတွေကိုလည်းသူကဝေဖန်ထားပါရစေ။ဒေါက်တာခင်စောဝင်းနဲ့ဥကြဆန်သားတို့ဆွေးနွေးသုံးသက်ထားတာကိုနားဆင်ကြအောင်ပါရှင်။
တော်လို့ရှင်မှာမြန်မာနိုင်ငံမှာအမျိုးသားရေးစိတ်ကြမြန်မာအမျိုးသားရေးစိတ်ကြကောနောက်ပြီးတော့ ethnic nationalism ပေါ့တိုင်းသားတွေရဲ့
ဟုတ်ကဲ့
ချူရတဲ့ဒါ subcultural
ဟုတ်ကဲ့
diversity ပုံများလာပြီးတော့ဖြစ်လာကြတယ်ဆိုတော့ဒီဟာလည်းပဲတော်တော်အရေးကြီးတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ်
ဟုတ်ပါတယ်မှန်ပါတ
ယ်ဘုဒ္ဓဘာသာကိုအခြေခံတဲ့မြန်မာအမျိုးသားရေးစိတ်ကြကိုပြောမယ်ဆိုရင်မြန်မာပြည်လွတ်လပ်ရေးဖြစ်ကြတဲ့အခုပို့ပြီးတော့ပြောင်းမြင့်တက်လာတယ်ကြာအဲ့ဒီကောင်ကဆိုပို့ပြီးတော့သဘောတော်တော်ကျေပြင်းမှန်းလုခဲ့တွေ့ရပါတယ်ဟုတ်က
ဲ့မှန်ပါတယ်ဟုတ်ကဲ့
ဆိုတော့အဲ့ဒီနောက်ပိုင်းဆီအနာရှင်ခင်မာလည်းပဲငြိမ်နေခဲ့တယ်အဲ့ဒါအာနာရှင်စင်ကဖိထားခဲ့တာလား
ဟုတ်တယ်ဘယ်
လိုငုတ်ဆူသွားတာလားအခုကဘာကြောင့်ပြန်ပေါ်လာတယ်လဲအဲ့ဒါကိုလည်းကျွန်တော် sensitive ရှင်းပါတယ
်ဟုတ်ကဲ့ဒီဆောင်ကကြော်လေးတဲ့ကျွန်တော်တို့အရေးကြီးတဲ့ကိစ္စပါကျွန်တော်ကတော့ဒီမိုကရေစီအရေးရဲ့တာဝန်တော်ပုံတော့ကျွန်တော်လေးထားပါတယ်ဒီမိုကရေစီပတ်သက်လို့ကတော့ကျွန်တော်အနေနဲ့ကတော့တော်တော်လေးကိုဟို comfortable ဖြစ်ပါတိတ်ပြီးတော့စိုးရင်ပြပါမှုမရှိဘူးလွတ်လပ်ရေးရတဲ့အချိန်ကနေစပြီးတော့62ခုနှစ်ထိဟိုအပြေကဒီမိုကရေစီရှိခဲ့ပါတယ်ဟိုပြေဝရရင်ပြေဝရရထားပါဗျာတခြားဘေးနိုင်ငံတွေနဲ့ရှင်းကြည့်မယ်ဆိုရင်မြန်မာပြည်ဟာ ဒီမိုကရေစီအကျင့်တလေလက္ခဏာတွေဇယက်တွေရှိခဲ့ပါတယ်အားကြောင့်မလို့ဒီမိုကရေစီပတ်သက်လို့ကျွန်တော်တွေကစိတ်ထဲမှာသိပြီးတော့ဆိုရင်ပူပါမှုလက်ရှိမရှိဘူးဆိုရင်ပါလဲဆိုတော့ခုနအမျိုးသားရေးကိစ္စလေးပေါ့နော်လူလာရေးကျူပါမှုမှာဆိုလို့ရှိရင်တော့အမျိုးသားရေးစိတ်ဓာတ်အမျိုးသားရေးဝါဒကအရေးကြီးပါတယ်ကောင်းပြီလွတ်လပ်ခဲ့ပြီပေါ့နော်သို့တော့မြန်မာပြည်ကအမျိုးစစ်တစ်စုပဲနဲ့ဖွဲ့ထားတဲ့နိုင်ငံမဟုတ်ပါဘူးနော်အကုန်လုံးတမိုင်းဆန္ဒရှိခဲ့တာကိုဟိုလူဦးရေနဲ့ဒလိထုံးစံနေနဲ့ယဉ်ကျေးမှုနဲ့ဘာသာနဲ့စကားနဲ့ရှိခဲ့တဲ့လူမျိုးတွေအများကြီးရှိပါတယ်ဆိုတဲ့အခါကျတော့စစ်အာဏာရှင်ခေတ်တစ်ခေတ်မှာတော့ဒီဥစ္စာတွေအကုန်လုံးဖိနှိပ်ထားတဲ့တပည့်ဒီဥစ္စာတွေကငုတ်ရှိုးနေတယ်ထို့သောတကယ်တမ်းထောင်လောက်ကနေစပြီးတော့ပေါ့ဥစ္စာတွေကကြိုကြကြိုကြပေါ်လာတယ်2010ရွေးကောက်ပွဲအပြီးကာလမှာဒီမိုကရေစီတစ်ဆင့်တစ်ဆင့်ပြန်ပြီးတော့ရလာတဲ့အခါကျတော့ဗမာလူမျိုးတွေမကဘူးတခြားတိုင်းရင်းသားတွေကပါဟောငါတို့လည်းမျိုးသားရေးဝါဒညှင့်တင်ရမယ်ဆွဲကန်ရမယ်ဆိုပြီးတော့လုပ်ကြပါတယ်ဒါကိုကျွန်တော်တွေတားလို့မရဘူးနော်ဒီပြောမယ်ဆိုရင်ပြောဖြစ်တဲ့ဟိုနိုင်ငံရေးပါတီပေါင်း90ကျော်ဟာသုံးပုံနှစ်ပုံပေါ့60ကျော်လောက်ဟာတိုင်းသားတစ်ခုတည်းနဲ့ဖွဲ့ထားတဲ့ပါတီဖြစ်ပါတယ်နော်အမျိုးသားရေးဝါဒကောင်းတဲ့ဆိုပေမဲ့တခြားမျိုးသားရေးဝါကြောင့်လည်းတော့ပฏิပက္ခဖြစ်မယ်ဆိုလို့ရှိရင်အင်မတန်ကြောက်စရာကောင်းပါလေ။နော်ဆိုတဲ့အခါကျတော့အမျိုးသားဝါထားကကောင်းတယ်ဒီတစ်သက်တော့လေကို့ဘက်ကလည်းထင်းထင်းတင်းတင်းရှိရမယ်။သူများကိုတော့ပဲကို့နေနဲ့ကထိပါလို့မရဘူးဆိုတော့အတိလေးလိုပါတယ်။ဒါကိုကျွန်တော်ဘာကြောင့်ပြောနေရလဲဆိုတော့ကျွန်တော်နံပါတ်၁ကကျွန်တော်တို့ဒီလူမျိုးပေါင်းစုံနော်ဟိုနဲ့ဖွဲ့ထားဖွဲ့စည်းရမယ်နိုင်ငံပေါ့ multi ethnic nation လို့ခေါ်တာပေါ့။အဲ့ဒါကဖြစ်မလာသေးဘူး။ဟုတ်လား။နောက်တစ်ခုကကျွန်တော်တို့ကဖက်ဒရယ်ကိုတွားရမယ်။ဖက်ဒရယ်ဝါဒကိုဒီစနစ်ကိုကျွန်တော်နေနဲ့တောက်လျှောက်ကြလူလာခဲ့ပါတယ်သူတို့အခုကျတော့ဘယ်လိုဖြစ်လာလဲဆိုတဲ့ခါကျတော့ဟောဖက်ဒရယ်စနစ်ဆောက်တဲ့ကတိဆောက်မယ်ဆိုလို့ရှိရင်ငါတို့နိုင်ငံနဲ့ငါတို့လူမျိုးတွေဟာအစင်းသင်းဖြစ်ကြလားဆိုပြီးကိုယ့်ကိုယ်ပြန်ပြီးမေးလာတယ်ပေါ့ဗျာအခုနဟာရည်နဲ့တော့ပြန်ချိန်မိတယ်ပေါ့
ဟုတ်ကဲ့ကုနာအမျိုးသားရေးလှုပ်ရှားမှုတွေသိများလာတယ်ဆိုတာပြည်မမှာအထူးသဖြင့်ဗုဒ္ဓဘာသာကိုအခြေပြုတဲ့အစွန်းရောက်အမျိုးသားရေးဝါဒီရေးအစွန်းရောက်တဲ့ဗုဒ္ဓဘာသာသာသနာဝန်ထမ်းတချို့လို့ဆိုကြပါစို့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့လိုဖြစ်လာတာကိုတချို့ကလည်းပြောကြတယ်သူတို့ရဲ့နောက်ွယ်မှာပေါ့ဗျာဒါနိုင်ငံကြီးရွေချင်းနဲ့လှုပ်လာတာဖြစ်တယ်တနည်းအားဖြင့် NLD အစိုးရကိုထက်ခဲဖြစ်အောင်ဖန်တီးစီရင်တဲ့သဘောနဲ့တမင်လုပ်တယ်ဆိုတဲ့သုံးသပ်ချက်တချို့လည်းရှိကြပါတယ်ဒေါက်တာခင်စိုးရင်ဘယ်လိုသဘောပါလဲ
ဟုတ်ကဲ့ဗျာဒီမျိုးသားရေးအစိုးရပြီဆိုလို့ရှိရင်နိုင်ငံကြီးအေးရဝင်ပြီးတော့နှောက်ဖို့ဝင်ပြီးတော့မှုဝေဖို့ပြဿနာဖန်တီးဖို့အမှန်တန်ကိုလွှဲပါတယ်မြန်မာပြည်မှာလည်းမကပါဘူးเนาะအာရှမှာရောချားနိုင်ငံတွေမှာရောဒီဥစ္စာကအမြဲတမ်းလွယ်တဲ့တွင်เนาะမတမာတဲ့ပေါ့ဗျာ UAJ မဖြောင့်မတ်တဲ့เนาะ UAJ တွေရှိတဲ့နိုင်ငံကြီးအင်အားစုတွေဟာဒါကိုသူတို့နဲ့အတုံးချလုပ်နိုင်ပါတယ်ကျွန်တော်ခုနလူမျိုးရေးအစိုးရကပြောနေတာဘာသာရေးဆုံးတယ်လည်းရှိတာပဲเนาะဘာသာရေးရောလူမျိုးရေးရောပေါင်းလိုက်ပြီဆိုလို့ရှိရင်ပိုတော့ကြောက်စရာကောင်းသေးတယ်ဆိုတော့ဒီဥစ္စာကိုနေပြည်တော်မျိုးကြီးမှာရုံးထဲမှာထိုင်ပြီးတော့မှကျင်းကြတယ်လို့မရဘူးလူလူတွေကိုဆင်းရမယ်ဟုတ်တယ်မလားခက်တာကတစ်ဖက်မှာကလည်းဆုံးဖြတ်ချက်တွေကောနော်အကုန်လုံးကိုပဟိုချုပ်ကင်ထားတယ်။နောက်ဒီပဟိုကလူတွေကပြောမယ်ဆိုလူတွေကမဆင်းဘူးလူလူနဲ့ပို့ပြီးတော့ကင်းကွာလာတယ်ပြောချင်တာကနော်ဆိုလို့ရှိရင်ခုနလိုဘေးကနေပြီးတော့နော်မိထိုးပေမဲ့လူတွေကပို့ပြီးတော့လှုပ်လို့ကောင်းသွားသေးတယ်
။အေးရဒီဘာသာရေးအစွန်းရောက်တွင်နဲ့ပတ်သက်ပြီးတော့တကယ်တော့ပညာတတ်တဲ့လူငယ်တော်တော်များများကဒီအစွမ်းတွေကိုမတက်ကြတာကျွန်တော်တွေ့ရပါတယ်။
ဟုတ်တယ်ဟုတ်ပါတယ်။
social media တွေမှာရေးကြတယ်အထူးအတူအမျိုးသမီးအဖွဲ့တွေအရက်ဖက်လူအဖွဲ့စည်းတွေတော်တော်များများဒီဟာကိုဆန့်ကျင်ပြီးတော့အင်တာအမြင်မှန်ရှိတဲ့အဖွဲ့တွေရှိပါတယ်။ဒီဟာတွေအားလုံးနဲ့အစွမ်းနဲ့တပေါင်းတစည်းတဲ့လုပ်ပြီးတော့ဒီကိစ္စကိုဟန်တာဖို့ကြိုးစားရဲကြိုးစားမှုမျိုးတွေ့ရပါလား
။အခုစနေပြီစနေဟိုတနေ့ကပဲကျွန်တော်စီကို online ကနေပြီးတော့နိုင်ငံတော်အစိုးရကိုတင်းမဲ့စာဆောင်ကိုသူတို့နဲ့ပို့ပါတယ်။အဲ့တော့လက်မထိုးပါဆိုတော့ကျွန်တော်လက်မထိုးလိုက်တယ်နော်ဆိုတော့ဒီရပ်ပဲဖွဲ့စည်းတွေပေါ့အမျိုးသမီးဖွဲ့စည်းတွေလူငယ်ဖွဲ့စည်းတွေအနေနဲ့ကဒီဘာသာရေးဆွေးနွေးကိုထိတိရရဥပဒေရဆွေးနွေးအနေနဲ့ကင်တွယ်ပေးပါ
နောက်တစ်ခုမေးရတာနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပါတယ် NLD အစိုးရတက်လာပြီးတဲ့နောက်မှာအာဆီယံထဲမှာတော့မြန်မာနိုင်ငံဟာတော်တော်လေးလေးတစားနေရာပေးခံရတာတွေ့ရပါတယ်စင်ကာပူလိုနိုင်ငံကတောင်လာပြီးရောမြန်မာနိုင်ငံရဲ့ဆွေးနွေးကောင်းဆောင်ဒေါက်တာဆန်းစုကြည်ကိုအာဆီယံအတွက်နိုင်ငံတကာဖိုရမ်ဒီမှာစကားပြောပေးပါဘာညာဆိုပြီးတော့ပြောတဲ့အထိဖြစ်ပါတယ်ဒါမဲ့အရေးကြီးတာအာဆီယံနဲ့ဆက်ဆံရတဲ့တရုတ်နဲ့အမေရိကန်နှစ်ခုကြားမြန်မာနိုင်ငံရဲ့ရည်ရွယ်ချက်ဖြစ်ပါတယ်
ဟုတ်ပါတယ်ဟုတ်ပါတယ်
ဆိုတော့အဲ့ဒီမှာလည်းမြန်မာအစိုးရကတော့ဂျာနီယီမှုတက်မအောင်ကြိုးစားနေတာတွေ့ရပါတယ်ဆိုတော့အခုနောက်ဆုံးဖြစ်နေတဲ့ကိစ္စကတော့အာဆီယံနိုင်ငံသားရဲ့ဝန်ကြီးစုကိုအမေရိကန်ဖိတ်တယ်မြန်မာကလာမတက်ဘူးတရုတ်ဘက်ကပူဂျင်းနေသလားဆိုတဲ့ပြောဆိုချက်တွေအများကြီးရှိပါတယ်နောက်ပြီးတော့ကျွန်တော်တစ်ခုသတိထားမိတာအမေရိကန်သမ္မတဒေါ်နယ်ထရမ့်က ဖိလစ်ပိုင်ဖိတ်တယ်တခြားအာနာရှင်တို့အပြောခံရတဲ့လူတော်တော်များများကိုဖိတ်တယ်အခုထိုင်းဝန်ကြီးချုပ်အနာသိန်းဘိုးချုပ်ကိုဖိတ်တယ
်
တင်းတို့စီကဒီမိုကရေစီပြည်ကောက်ပွဲနဲ့တက်လာတဲ့အစိုးရကောင်ဆောင်ကြတော့မဖိတ်ဘူးဆိုတာမျိုးတွေ့ရတယ
်
အဲ့ဒါတော်တော်ကျွန်တော်လည်းမြင်ပါတယ်ခင်ဗျာ
ဟိုဖိတ်တဲ့ကိစ္စကတော့နည်းနည်းလေးစောပါတယ်ပြောမှာပေါ့ဗျာဟုတ်လားမဟုတ်ဆိုအာဆီယံကလည်းဆင်းနိုင်ငံဖြစ်နေတာဟုတ်ဆိုတော့ဟိုကောင်ဆောင်၃ယောက်ကိုဖိတ်ပြီးတော့မှနောက်အလှည့်မှာမပြီးပါမလားဆိုတော့ဟိုအလားအလာလေးရတယ်ရှိပါတယ်လေဆိုဆရာကတခါလေးတော့ကျွန်တော်နည်းနည်းကဥစားတော့ပြောလို့မရပါဘူးနော်ဒီတင်မှာဒီတင်မှာဆစ်ရှိရမှာပေါ့သို့တော့ဟိုတင်းနေကအာဆီယံနိုင်ငံကြီးဝင်ကြီးတွေနဲ့အမေရိကန်တွေ့တယ်ပွဲဆိုတာကအရေးကြီးပါတယ်ကျွန်တော်နည်းနည်းကတက်တယ်လို့ထင်တယ်ဟုတ်လားတခုရှိတာပေါ့ကိုကလည်းသမလားနဲ့မြင်းနဲ့နိုင်ငံတော်အတိုင်းအမြင်ကပုံကိုဖြစ်တဲ့တပည့်တည်ရမယ်ဆိုလို့ရှိရင်ငါကနိုင်ငံကြီးဝင်ကြီးနေတယ်လာမယ်ဆိုပေမဲ့တိတ်ငယ်များထင်တာမသိဘူးအဲ့ဒါဆိုရင်တော့မှားတာပေါ့
ဒါပေမဲ့သူက prior engagement လေးဟိုကဥရောပကိုသွားဖို့ဆိုတာကတူတင်စီစဉ်ထားပြီးသားဖြစ်တယ်ဆိုတော့
ဟုတ်ကဲ့ဥရောပလေးနိုင်ငံဟုတ်ပါတယ်ဒီဥစ္စာကအတန်းလေးသမုတ်တရားပဲဗျာဟုတ်တယ်မလားဆိုတော့ကျွန်ပြောမယ်အမေရိကန်ကိုတည့်ရတော့လာလိုက်လာပြီးတော့မှခုနဥရောပခီးစဉ်ကိုဆက်လို့လည်းရတာပါပဲဟုတ်တယ်မလားနောက်တစ်ခုကဘာလဲဆိုတော့ကကျတော့ကိုကဒီလိုရေးကြီးတဲ့နေရာ၃နေရာလုံးကိုကခြင်ထားမယ်ဆိုလို့ရှိရင်ဒါမျိုးရကြုံနေရမှာပဲကိုကလည်းတက်ကငယ်တော့တာမဟုတ်ဘူးလေဆိုတော့ရစ်စာတွေကိုကအကုန်လုံးကိုဒီတောင်းစီအောင်နော်ဖိဖိစီးနေတဲ့ခြင်တွဲနိုင်ပါမလားဆိုတော့မိကုံကကိုကိုပြန်ပြီးတော့မေးရမယ်ဟုတ်တယ်မလားဥရောပမှာသွားမယ်ဆိုတော့ကဲပုတ်ရဟမင်းနဲ့တွေ့တယ်နော်ဘီအမ်မိုင်းနဲ့တွေ့တယ်ဒါကြီးကတော့ဟုတ်တာပေါ့ဗျာတပ်ဝင်ရဲ့မှာတော့လှတာပေါ့သူတို့အရေးကြီးတဲ့ American နိုင်ငံလဲကြဘာလို့လည်းမတွေ့လဲဟုတ်လားလူစားကတော့ကျွန်းနေတဲ့ကတော့နည်းနည်းလေးစဉ်းစားပုံကလွဲလို့ထင်ပါတယ်
နောက်တစ်ခုကအဲဒီ American မှာလည်းအရင်သမနာ Obama ဆိုလို့ရှိရင်တကယ့်ကိုမြန်မာနိုင်ငံဦးစားပေးပဲသူပထမဆုံးကမြန်မာနိုင်ငံကိုသ
ူကလည်းဟုတ်တယ်ဟုတ်တယ
်ဆိုအခု American လက်ရှိအစိုးရကလည်း Trump အစိုးရကလည်းအဲ့ဒီလောက်ထိရင်းနှီးဦးစားပေးမှုမတွေ့ရဘူးလေမြန်မာနိုင်ငံ
ဟုတ်ကဲ့အဲ့ဒီကိစ္စမှာကတော့ကိုကလည်းပြောမယ်ဆိုရင်လုံးပြရမယ်လေခုနပြောလို့ဟိုခေါင်းဆောင်တွေကတော့ဖိတ်တယ်မြန်မာပြည်ကကြံနေတယ်တဖက်မှာလည်းကိုယ်နဲ့စိတ်ရှိရမယ်နောက်တစ်ခုကဘာမှပြမလဲဒီလိုခေါင်းဆောင်ကတော့ရှိပါတယ်ဆိုရဟာကိုလည်းဒီ Trump ဆိုတဲ့ပုဂ္ဂိုလ်တယောက်ကိုသိအောင်လည်းပြောရမှာပဲအချို့ American တွေကနောက်နေကြတယ်ကျွန်တော်မိတ်ဆွေတွေကဟာ Trump ဆိုတဲ့လူပါတဲ့ဘာမှပြမလားရှိတယ်ဆိုတော့သိရတာမသိဘူးဆိုသူကပြောနေကြတာပေါ့ဗျာဆိုတော့ကတော့ကိုယ်နေနေကခုလိုထပြီးတော့ပြရမယ်ဘယ်လိုလဲဆိုရဟာကဟာလားဟိုဘက်မှာသွားပြီးတော့နိုင်ငံခေါင်းဆောင်နေနဲ့တွေ့တယ်လို့ပဲဒီမှာတော့ American ကိုလာပြီးတော့တခြား ASEANအဲရာယူဝင်ကြီးနဲ့အတူနော်ဒီကိစ္စရေးချက်ကိစ္စတွေကိုလာပြီးတက်ရောက်လို့ဆွေးနွေးတင်တယ်လို့ကျွန်တော်ကတော့လုံးဝယုံကြည်ပါတယ
်။ဒါပေမဲ့ကျွန်တော်နောက်တစ်ခုကျွန်တော်ထပ်ပြီးစဉ်းစားမိတာကသမ္မတအိုဘားမားလက်ထက်တုန်းကတော့မြန်မာနိုင်ငံဟာသူ့အတွက် the only success story ပဲ
။
သူ့နိုင်ငံရဲ့ဝါရမှာဆိုတော့ဆိုတော့မြန်မာနိုင်ငံကိုဘာဖြစ်ပြီးသူကတိတ်မိတ်ပြီးတော့အကလုံးတွန့်တင်ပေးခဲ့တာတကယ်တော့မြန်မာနိုင်ငံစပွင့်လာတယ်သူတက်ထက်မှာသူကစပြီးတော့ဖွင့်ပေးခဲ့လို့ဆိုရင်လည်းတသိဒေသချင်းမှန်တယ်လို့ကျွန်တော်ထင်ပါတယ်။ဟုတ်
တယ်ဟုတ်တယ်
ဆိုတော့အမတ်ထမ်းရဲ့အစိုးရလက်ထက်မှာမြန်မာနိုင်ငံဒီလောက်အကြီးကြီးတဲ့နိုင်ငံစင်းထဲမှာမထည့်တော့ဘူးဆိုတာတော့တေချာစုဖြစ်နေပါရော
။အာတေချာစုတော့ကျွန်တော်ပြောချင်ပါဘူးဗျာ။ဒါပေမဲ့အဲ့ဒီအရေးအယံဖြစ်နေပြီပေါ့။နော်ဒါကဟိုထရမ့်ကြီးလည်းပြောမယ်ဆိုရင်တော့အများကြီးသူလက်ညှိုးထိုးပြီးတော့ဝေဖန်ခံနေရပါတယ်။ဒီလိုအချိန်မျိုးမှာထရမ့်ကငါတို့အရေးပေးပါမလားဆိုပြီးတော့ပဲကိုကစောင့်နေမလား။ကိုနေနေကလည်းကိုအနေထားကိုသူသိအောင်ပြောရမယ်လေ။ဒီတောင်ကျိုးပြင်းတဲ့ကိစ္စတွေကျုံ့ဆက်ဆံကိစ္စတွေမှာเนาะအရန်ကိုကိစ္စတွေကဟိုကြီးမားတဲ့စိန်ခေါ်မှုတွေကိစ္စမှာလေမြန်မာပြည်ကအရေးပါပါတယ်ဆိုရဟောလေသူ့ကိုသိအောင်ပြောရမယ်ဗျဟုတ်တယ်မလားပြောရဆွတ်ထားလို့မရဘူ
းဟုတ်ကဲ့တော်တော်ဆောင်မင်းကျွန်တော်အခုထိပြောလာကြတဲ့အထက်မှာ NLD အစိုးရရဲ့အားနည်းချက်တွေဖြစ်တင်းတော့မဖြစ်တာတွေကိုကျွန်တော်ပြောခဲ့ရပါတယ်တခုကျွန်တော်မြင်ချင်တာကောင်းတာကိုကျွန်တော်ယူပြီးကြည့်ရပါဆိုကျွန်တော်တကယ်တော့ဒီကောင်းတာကိုအရင်စခဲ့ဖို့တင်တဲ့ interview ဆက်မှာဒါပေမဲ့နောက်ဆုံးအနေနဲ့ကျွန်တော် NLD အစိုးရကိုကျွန်တော် credit ပေးရမယ်လုပ်ငန်းတွေရှိခဲ့ရင်တစ်နှစ်အတွင်းမှာကျွန်တော်ပြောပါခင်ဗျာပါတယ်ပြည်သူ
အဓိက credit ပေးရမယ်ကိစ္စကတော့ပဋိပက္ခမရှိဘဲနဲ့သူရတဲ့အရုံမရှိဘဲနဲ့ပေါ့လေစစ်တပ်ကနေပြီးတော့အုပ်ချုပ်ထားတဲ့စနစ်တစ်ခုကိုဖယ်ရှားပြီးတော့ကိုယ်ကနေရာဝင်ပြူနိုင်တဲ့ဖြစ်ပါဒါလည်းပြောမယ်ဆိုရင်ဒါအောင်လျှောက်ဒီပေါင်းများစွာလူလာတန်တာခဲ့တဲ့ကိစ္စတစ်ခုပါဒီဥစ္စာကတော့တကယ်ကိုထင်ရှားတဲ့အောင်မြင်မှုတစ်ခုပေါ့သူတို့အဲ့တော့လည်းမပြီးသေးဘူးလေဒီဥစ္စာပေါ်မှာအချိန်ခံထားပြီးတော့ပြည့်ကောင်းတဲ့ကောင်းကျိုးတွေကိုဖန်တီးဖို့လိုပါတယ
်ထတာခင်ဇော်ဝင်းနဲ့ဦးကျဆန်သားတို့ဆွေးနွေးတုံ့သက်ထားတဲ့မြန်မာရေးတုံ့သက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်သတ်တာရှင်များရှင်ခုဒီခါမှာတော့အခုလာမယ့်စနေနေ့ညထိုင်းလေလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
တော်ရရှိများရှင်ဒီမနက်ကမှအပြောင်းလဲတွေဖြစ်ပေါ်လာခဲ့ပြီးတဲ့နောက်ပြည်ပမှာတွားရပညာသင်ကြားခဲ့တဲ့သူတချို့ဟာအခုခါမှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်ကိုင်နေကြပါတယ်။ဒီလိုလုပ်ကိုင်တဲ့နေရာမှာသူတို့တွေအနေနဲ့ဘယ်လိုအခက်အခဲမျိုးတွေရင်ဆိုင်နေရပါလဲ။ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားနိုင်ပါပါလဲ။ဒီတစ်ပတ်စီးရီးကတိုက်ရိုက်လီလိုက်စီစဉ်မှာဆွေးနွေးတော့မှာပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ချုပ်တင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လီလိုက်စီစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုယ့်ရဲ့သဘောထားအမြင်တွေကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့လို့ရပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-239-382-5554ဖြစ်ပါတယ်။ပါဝင်ဆွေးနွေးပေးကြတဲ့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
်။သောတာရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးပေးကြတာကိုလည်းထမံဖိတ်ခေါ်လိုက်ပါတယ်။တိုင်းလူလိုင်းစီစဉ်တွေကိုဘက်စင်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့အပတ်စဉ်အားစားခဏကိုနားဆင်ကြမှာဖြစ်ပါတယ်။ကိုရနိုင်တင်ဆက်ထားပါတယ်ရှင
်။ဒီမှာပါကျွန်တော်ရနိုင်ပါဒီရက်တပတ်အတွင်းအားသာသတင်းတွေကိုစတင်ကြေညာပေးသွားမှာဖြစ်ပါတယ်။အာဂျင်တီးနားကကမ္ဘာကျော်ဘောလုံးသမားမာရာဒေါနာဟာအာရှကလပ်အသင်းတစ်ခုရဲ့နီးပါးဖြစ်လာပါပြီ။အီတလီကံတွင်တိုက်စစ်မှုဖရန်ချက်စကိုတော်တီကတော့ဒီနေ့ဘောလုံးရာသီကုန်းမှာအနားယူရောမယ်လို့ကြေညာလိုက်ပါတယ်။နောက်မဲ့ဝင်းဘောလုံးပြိုင်ပွဲမှာမာရီယာရှာရာပိုဗာကိုပြိုင်ပွဲဝင်ခွင့်ပေးမပေးဆိုတာကိုပြိုင်ပွဲစီစဉ်သူတွေကစဉ်းစားနေကြပါတယ်။ဒီလိုတပတ်အတွင်းထူးခြားတဲ့အာဂျာသတင်းတွေကိုဆင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားမာရာဒေါနာဟာအာရှအသင်းတစ်ခုကိုနီးပြလုပ်ဖို့သဘောတူလိုက်ပါပြီ။ UAE နိုင်ငံကအယ်ဖူဂျာရာအသင်းကမာရာဒေါနာကိုနီးပြချုပ်ခန့်လိုက်တယ်လို့တနင်္ဂနွေနေ့ကကြေညာပါတယ်။ဒီအယ်ဖူဂျာရာအသင်းဟာ UAE ဒုတိယရန်ကအသင်းဖြစ်ပါတယ်။မာရာဒေါနာကလည်းသူအယ်ဖူဂျာရာအသင်းရဲ့နီးပြချုပ်တစ်ဖြစ်နဲ့တာဝန်ယူလိုက်ပြီးဆိုပြီးတော့ Facebook လူမှုကွန်ရက်ကနေတဆင့်ကြေညာခဲ့ပါတယ်။မာရာဒေါနာဟာ2017တုန်းကတော့ UAE က LWC အသင်းရဲ့နီးပြလုပ်ခဲ့ပြီးတော့တနည်းအကြာမှာနီးပြအဖြစ်ကနေထုတ်ခံခဲ့ရပါတယ်ခင်ဗျာ
။အီတလီရဲ့ဂန်ဝင်ကစားသမား Francesco Totti ဟာဘောလုံးလောကကနေအနားယူတော့မယ်လို့ကြေညာလိုက်ပါပြီ။ရိုမာအသင်းကောင်းဆောင် Totti ဟာဒီနေ့ဘောလုံးရာသီအကုန်ကျရင်ဘောလုံးကစားကကနေအနားယူမှာဖြစ်တယ်လို့ရိုမာအသင်းရဲ့အောက်စားဒါရိုက်တာ Monchi ကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကြေညာခဲ့တာဖြစ်ပါတယ်။
Recuerdos el que está.
ဒီဘောလုံးရာသီဟာသူ့ရဲ့နောက်ဆုံးဘောလုံးရာသီဖြစ်တယ်ဆိုတာကိုကလပ်အသင်းနဲ့သူနဲ့သဘောတူထားတာရှိပါတယ်။အဲ့ဒါပြီးသွားရင်တော့သူဟာကလပ်အသင်းရဲ့ဒါရိုက်တာဖို့တူအဖြစ်နဲ့ဆက်ရှိနေပြီးတော့ကျွန်တော်နဲ့အတူတွဲလို့စေချင်ပါတယ်။သူဟာရိုမာအသင်းအတွက်တစ်သက်လုံးကစားလာတာဖြစ်တဲ့အတွက်ရိုမာအသင်းကဘလူးဆိုတာကိုကျွန်တော်ကိုသိပေးနိုင်မှာဖြစ်ပါတယ
်။သက်40ရှိဖြစ်တဲ့တော်ဒီဟာအသက်73နှစ်သားကလေးကရိုမာအသင်းနဲ့တူရှိလာခဲ့ပြီးတော့လွန်ခဲ့တဲ့24နှစ် 1993 မှာရိုမာအတွက်ပွဲဥတော်ကစားခဲ့တာပါ။မနစ်ကအနာယူဖို့လှုပ်ခဲ့ပြီမဲ့သူဟာရိုမာနဲ့နောက်ထပ်တစ်နှစ်စားကြုပ်ထပ်တိုးခဲ့တာပါ။တော်တီဟာရိုမာနဲ့အတူစီးရီးဖလားကို2001မှာတစ်ကြိမ်ကိုပါအီတာလီယာဖလားကို2009နဲ့2008တွေမှာနှစ်နှစ်သက်တိုက်အနိုင်ရခဲ့ပြီးတော့ဂိုးပေါင်း300ကျော်သွင်းပေးခဲ့ပါတယ်။ဒါပြင်တော်တီဟာ2006ခုနှစ်မှာအီတလီနဲ့အတူကမ္ဘာဖလားကိုပိုဆွဲခဲ့ပါတယ်ခင်ဗျာ။ဂွာဂျိုဘောလုံးသမားမက်ဆီကတော့လက်ကျန်ကမ္ဘာဖလားခြေစစ်ပွဲတွေကိုဝင်ပြိုင်လို့ရသွားပါပြီ။ဒိုင်ကိုဆဲတယ်ဆိုပြီးတော့သူ့ကို၄ပွဲပယ်ထားတာကိုဖီဖာကမ္ဘာဘောလုံးအဖွဲ့ချုပ်အယူခံကော်မတီကပယ်ဖျက်ပေးလိုက်တဲ့အတွက်မက်ဆီအနေနဲ့လက်ကျန်ကမ္ဘာဖလားခြေစစ်ပွဲ၄ပွဲကိုဝင်ကစားလို့ရသွားပြီဖြစ်ပါတယ်။မက်ဆီကိုသားအဂျင်တီးနားဘောလုံးအဖွဲ့ချုပ်ကအယူခံဝင်ခဲ့တာဖြစ်ပါတယ်။ဖီဖာအယူခံကော်မတီကသက်သေအထောက်ထားမခိုင်လုံဘူးဆိုပြီးတော့တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။အာဂျင်တီးနားကချီလီကိုတကိုးကိုမရှိနဲ့နိုင်တဲ့ပွဲမှာမက်ဆီကဒိုင်ကိုစော်ကားတိုက်ခိုက်ခဲ့တယ်ဆိုပြီးတော့၄ပွဲပယ်ခဲ့တာဖြစ်ပါတယ်။မက်ဆီသူ့ကိုဆဲတယ်ဆိုတာဒိုင်ကမသိခဲ့တာကြောင့်ပွဲထဲမှာတော့သူ့ကိုအရေးယူတာမလုပ်ခဲ့ပဲနောက်ပိုင်းမှအရေးယူခဲ့တာဖြစ်ပါတယ်။ချီလီကွင်းလယ်လူအာတူရိုဗီဒေါကတော့ FIFA ကအခုလိုမက်ဆီကိုပွဲပယ်ထားတာကိုဖျက်ပေးလိုက်တဲ့အတွက် FIFA ရဲ့စီမင်းစည်းကမ်းတွေဟာတပြေးညီမဟုတ်ပဲမက်ဆီအတွက်တော့တီးဆန့်လုပ်ထားတယ်လို့ဝေဖန်လိုက်ပါတယ်ခင်ဗျာ။ပေါ်တူဂီတိုက်စစ်မှုခရစ္စတီယာနိုရိုနယ်ဒိုဟာရီယယ်မက်ဒရစ်အတွက်ဂိုးသွင်းပေးတာ400ရှိတော့ပါပြီ။ကမ္ဘာအကောင်းဆုံးဘောလုံးသမားစုကို၄ချိန်ရထားတဲ့ရိုနယ်ဒိုဟာပြီးခဲ့တဲ့တစ်ပတ်ကကစားခဲ့တဲ့ Champions League Semi-final ပထမအကြော့မှာ
hat trick 3 ဂိုး twin ခဲ့တာကြောင့်အခုဆိုရင် Ronaldo ဟာ Real အတွက် twin နဲ့ goal ရေအတွက်ဟာ 400 ရှိသွားပြီဖြစ်ပါတယ်။ဒါကြောင့် Real Madrid ဥက္ကဋ္ဌ Florentino Pires က Ronaldo ကို goal 400 ပြီးအထိမ်းအမှတ်အတွက် number 400 ကိုရိုက်ထားတဲ့အသင်းအင်ဂျီတစ်ထည်ကိုပေးပြီးတော့အကုန်ပြုခဲ့ပါတယ်။ ကျေးရွာအရှာဘက်မှာဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့အင်ဂျင်ဖြစ်တဲ့ထိုင်းနိုင်ငံကတော့ဆာဘီယာနိုင်ငံသားမီလိုဗန်ရာဂျီဘက်ကိုထိုင်းလက်ရွေးစဉ်အသင်းရဲ့နီးပါးဖြစ်တဲ့ခန့်လိုက်ပါတယ်။မေလာ9ရက်နေ့ကသတင်းစာရှင်းလင်းပွဲမှာရာဂျီဘက်ပြောတာကတော့ဘယ်လိုဆိုစံဗီဒီယိုကျွန်တော်ပထမဆုံးတွေ့တာကတော့ခုထပ်ပို့ပြီးတော့ဒုတိယအောင်လုတ်သွားစရာတွေရှိပါတယ်။ထိုင်းအသင်း သူနဲ့စားထိုးခန့်အပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ရုရှားနိုင်ငံကကမ္ဘာကျော်တင်းနစ်အလမယ်မာရီယာရှာရာပိုဗာဟာတင်းနစ်ပြိုင်ပွဲတွေကိုပြန်ကစားနေပြီဖြစ်ပါတယ်။တားမြစ်ဆေး3ဆွဲမှုနဲ့တင်းနစ်ကစားတာ15လကြာပြိုင်ပင်ခံပြီးတဲ့နောက်ပြည်ရဲ့သတင်းပတ်တွေအတွင်းကဂျာမနီနိုင်ငံမှာကျင်းပတဲ့ Stuttgart Open ပြိုင်ပွဲမှာပထမဆုံးဝင်ပြိုင်ခဲ့တာပါ။တိုင်ပွဲစီစဉ်သူတွေဘက်ကဖိတ်တဲ့အတွက်ဝင်ပြိုင်ခဲ့တာပါ။သိမ့်မတာခင်အချိန်အတွင်းမှာတော့ပြင်သစ် Open နဲ့ Wimbledon Grand Slam ပြိုင်ပွဲတွေလာတော့မှဖြစ်လို့သူဘက်ကလည်းပြင်းစင်းနေပါတယ်။ဒါပေမဲ့ Sharapova ဟာတားမြစ်ဆေး3ဆွဲခဲ့တာကြောင့်သူရထားတဲ့အမှတ်တွေအစင်းသမှတ်ချက်တွေအားလုံးပယ်ဖျက်ခံလိုက်ရတဲ့အတွက်သူ့အနေနဲ့ပြိုင်ပွဲကိုအရင်လိုအလိုလျောက်တော့တိုက်ရိုက်ဝင်ပြိုင်နိုင်တဲ့အနေအထားမှာမရှိသေးပဲဖြစ်နေပါတယ်။ပြင်းထန်အိုပန်ကိုဝင်မဝင်ဆိုတာမသိရသေးပေမဲ့ဝင်ဘောတန်ပြိုင်ပွဲစီစဉ်သူတွေကတော့ရှာရာပိုဗာကိုပြိုင်ပွဲအတွက်ဖိတ်ခေါ်သွားမလားဆိုတာကိုစဉ်းစားနေကြပါတယ်။ All England Club ရဲ့ဥက္ကဋ္ဌ Philip Brook ပြောတာကတော
့
ပြိုင်ပွဲကိုလူတွေစိတ်ပူဝင်စားလာအောင်ဘာတွေထပ်ဖြည့်သွားဖို့လိုမလဲဆိုတာကိုကျွန်တော်စဉ်းစားသွားမှာဖြစ်ပါတယ်။ဒါကြောင့်မလို့တကယ်လို့ဝင်ဘောတန်ပြိုင်ပွဲမှာကစားခဲ့တဲ့မှတ်တမ်းကောင်းကောင်းရှိတဲ့သူပြောက်ဆိုရင်ဒီချက်ကိုလည်းကျွန်တော်တို့ထည့်သွင်းစဉ်းစားသွားမှာဖြစ်ပါတယ်။
ရှာရာပိုဗာအနေနဲ့ဒီမတိုင်ခင်ကစားမဲ့မက်ဒရစ်နဲ့ရောမအိုပန်ပြိုင်ပွဲတွေမှာရလက်ကောင်းကောင်းရပြီးတော့မေလ22ရက်နေ့မတိုင်ခင်အဆင့်တရာအတွင်းဝင်နိုင်ခဲ့တယ်ဆိုရင်တော့သူ့အနေနဲ့ဝင်ဘောဇန်ပြိုင်ပွဲကိုအလိုလျောက်ဝင်ခွင့်ရမှာဖြစ်ပါတယ်ခင်ဗျာ
ကွင်းနိုင်တင်ဆက်ထားတဲ့အာဆာကနာကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။ VOA ကနေဘဒူးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကောင်းလွန်ဦးကကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုစွန်ဆန်းစစ်ဆေးရေးဘီရို FBI ညွှန်ကြားမှု James Comey ပေါ့ဒီမိုကရက်တစ် Republican Party နှစ်ဖက်စလုံးကတယောက်မှအယုံကြည်မရှိကြတော့ဘူးလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီး FBI ကြီးကဲကိုယာယီကထုတ်ပြန်ဖို့ဆုံးဖြတ်ချက်ကိုကောက်ွယ်ပြောဆိုလိုက်ပါတယ်ပို့ပြီးလုံလံခံနေမဲ့သူ FBI ရဲ့အခန့်ကဏ္ဍကိုပြန်လည်မြင့်တင်ပေးနိုင်မဲ့သူတယောက်နဲ့အစားထိုးသွားမယ်လို့လည်းဒီကနေ့နဲ့မှပဲသမ္မတက Twitter Internet လူမှုကွန်ရက်ကနေပြောဆိုလိုက်ကြပါအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတလာစနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့တို့ဒီနေ့အမေရိကန်နိုင်ငံခြားရေးဌာနမှာတွေ့ဆုံရမှာဆီးရီးယားနဲ့ယူကရိန်းနိုင်ငံအရေးနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ကြားသဘောထားကွဲပြားနေတာတွေကိုအဓိကအားယူဆိုင်ဆွေးနွေးလိုက်မယ်လို့မျှော်လင့်ရပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးကအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့လည်းအင်ဂျီယိုမှာတွေ့ဆုံမှုစီစဉ်ထားပါတယ်။ဆီးရီးယားနိုင်ငံကကာဒစ်ပြည်သူ့စစ်ဘက် YPG ကိုလက်နက်တပ်စင်မှုအမေရိကန်ရဲ့ဆုံးဖြတ်ချက်ကြောင့်တူကီနိုင်ငံကဒေါသတို့ခဲ့ပါတယ်ကာရက်ပြည်သူ့စစ်ဘက်ကအချမ်းဖက်အုပ်စုတစ်ခုဖြစ်တဲ့အကြောင်းအမေရိကန်အနေနဲ့ကောင်းကောင်းသိရှိထားတဲ့အတွက်ဆုံးဖြတ်ချက်ကိုတူကီနိုင်ငံအနေနဲ့လက်မခံနိုင်ဘူးလို့တူကီဝန်ကြီးချုပ်ကပြောဆိုလိုက်တာပါထောက်ကူရနိုင်ငံသမ္မတယူကော့ဝန်မှာပမိုင်းမှာပထမဆုံးအချိန်မှအများဆုံးနဲ့အပြတ်သက်အနိုင်ရခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲသမ္မတအသစ်ဖြစ်တဲ့မွန်ချွန်ရေးကျန်းသစ္စာချိန်ဆိုလိုက်ပါတယ်ဒီကနေ့လွှတ်တော်ကကျန်းသစ္စာချိန်ဆိုတဲ့အခမ်းအနားအတွင်းမှာတော့အစိုးရကအကျဉ်းပြတ်ချဆမှုတွေကိုအဆုံးသတ်အောင်လုပ်ဖို့ကတိပြုခဲ့ပါတယ်။ရန်ဘက်မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးတက်အောင်လုပ်ဖို့အသင့်ရှိသူတောက်ကိုရီးယားမှာချေတင်ဖြစ်စရာတွေကြုံရတဲ့အမေရိကန်ရဲ့မစ်ဆိုင်းတုံးရံကာကွယ်ရေးစနစ်နဲ့ပတ်သက်လို့ဆွေးနွေးညင်နိုင်မယ်လို့လည်းကတိပြုခဲ့ပါတယ်
။တရင်ချုပ်ချုပ်ကိုကိုအောင်ဦးကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ Mackin ဖြူထွေးဖြစ်ပြီးတော့ Engineer ကတော့ Michael Dubinsky ဖြစ်ပါတယ်။ကျွန်မအီတန်စမရှင်View American Tan မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ2440 4850ပြင်ဖန်လက်မီတာ190တို့ကနေလည်းဓာတ်ရိုက်ဖန်ယူလာစေနိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။ဆိုတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.